Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာ VOA American တန်က2019ခုနှစ်မတ်လ16ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30.40.49ရောက်ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်လို့ရပါတယ်ခင်ဗျာ။တော်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စံမိုးပြပါအခုနှစ်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဟောင်းအိုဘားမားကသူ့ရဲ့ဖုန်းကိုကြားပြနားထောင်ခဲ့တယ်ဆိုတော့သမ္မတထရန့်ရဲ့ပြောဆိုမှုဟာအခြေမြစ်မရှိကြောင်းလွှတ်တော်ကော်မတီကပြောပါတယ်2014ခုနှစ်က Yahoo site ကိုဖောက်ထွင်းပြီးအချက်လက်တွေခိုးယူသွားခဲ့တဲ့လူတန်တရားရှိသူရုရှားသရှိုးတွေကိုအမေရိကန်ကဆွဲချက်တင်လိုက်ပါတယ်တရုတ်နိုင်ငံရေးဝန်ကြီးဌာနရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့မြောက်ပိုင်းစီးရေးမဟာမိတ်အဖွဲ့ဝင်ကိုယ်စားလှယ်တွေကုမင်းမြို့မှာတွေ့ဆုံခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကြားကြရမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးတင်ဆက်ပေးမယ်တရုတ်မြန်မာနယ်စပ်အရေးအခြေအနေအကြောင်းသတင်းလာမှာဆိုရင်တော့
So I think China's message is clear that China wants ceasefire along the border but whether it is going to happen whether it will be
မြန်မာရေးကြောင့်ကျင်သူတရုတ်သူတွေပညာရှင်ယွန်းဆန်ရဲ့ပြောဆိုချက်ဖြစ်ပါတယ်မြန်မာကအပြည့်စုံကိုတင်ဆက်ပေးမှာကိုနားဆောင်မြောနားထောင်ပါတရုတ်မြန်မာနယ်စပ်ကအခြေစိုက်တိုင်းသာလက်နက်ကင်ဖွဲ့တွေနဲ့တရုတ်နဲ့မြန်မာတရုတ်နိုင်ငံဆိုင်ရာမြန်မာအထူးကိုယ်စားလှယ်တို့တရုတ်နိုင်ငံကုမင်းမြို့မှာအပြစ်ခတ်ရက်စရေးနဲ့ညီငယ်လုပ်ငန်းစဉ်ပေါ်ဆွေးနွေးကြတဲ့အကြောင်းသတင်းလွှာသမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်ပြည်ထောင်စုအတွင်းဝန်ရောက်ခွင့်ယာယီပိတ်ပင်တဲ့အမိန့်ညင်ညာချက်အသည့်ရဲ့အလားအလာမလေးရှားနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားအခြေအနေစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့အရင်ဆုံးနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ဒေါ်ခင်မျိုးတက်တို့ကညင်ညာပေးကြပါလိမ့်မယ်ခင်ဗျာ
မနေ့နိုဘာရုပ်ောက်ပွဲမှာတိုင်ခင်သမ္မတဟောင်းဘာရက်အိုဘားမားကသူ့ရဲ့ဖုန်းကိုကြားပြခိုးနှားထောင်ခဲ့တယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုမှုဟာအခြေအမြစ်မရှိကြောင်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကထိတ်တန့်ခေါင်းဆောင်တွေကပို့ထုတ်နေမှာပြောကြားလိုက်ကြပါတယ်။နယူးယောက်မြို့မှာရှိတဲ့သမ္မတထရန့်ရဲ့ယုံကြုတ်ကဖုန်းတွေကိုကြားပြနှားထောင်ခဲ့တယ်ဆိုတဲ့သက်တည်အထောက်အထားမတွေ့ရှိရကြောင်းထရန့်တာဝါကိုဖုန်းကြားပြနှားထောင်ခဲ့တယ်လို့သူ့အနေနဲ့မယူဆကြောင်းကော်မတီဥက္ကဋ္ဌအရိုဘပလီကန်လွတ်တော်အမဒေဗင်နူးနက်စ်ကပြောပါတယ်အောက်လွတ်တော်ထောက်လှမ်းရေးကော်မတီကထိတ်တန့်ဒီမိုကရက်အမအာဒမ်ရှစ်ဖ်ကလည်းကော်မတီဥက္ကဋ္ဌရဲ့ပြောဆိုမှုကိုထောက်ခံလိုက်ပြီးအခုချိန်ထိဖုန်းကြားပြနားထောင်ခဲ့တယ်ဆိုတဲ့အထောက်အထားလုံးဝမတွေ့ရကြောင်းပြောပါတယ်သမ္မတထရန့်ရဲ့ဖုန်းတွေကိုကြားပြနားထောင်ရေးတရားရုံးကအမိတ်ထုတ်ပြန်ပေးရေးတောင်းဆိုခဲ့ခြင်းရှိမရှိဆိုတဲ့အထောက်အထားကိုလာမယ့်တနင်္လာနေ့မှာတရားရေးဌာနကတင်ပြလာမှာကိုသူတို့အနေနဲ့စောင့်မျှော်နေကြောင်းလွတ်တော်အမတွေဖြစ်ကြတဲ့Devin Nunes နဲ့ Adam Schiff တို့ကပြောပါတယ်သူတို့ရဲ့ဖုန်းတွေကိုသမ္မတဟောင်းအိုဘားမားကကြားပြနားထောင်ခဲ့တယ်ဆိုပြီးမတ်လ4ရက်နေ့က Twitter လူမှုကွန်ရက်ကတဆင့်ဆွဆွဲပြောဆိုလိုက်ပြီးတဲ့နောက်ဒီကိစ္စကိုလွှတ်တော်ကစုံစမ်းပေးဖို့သမ္မတအင်ဂျီတော်ကတောင်းဆိုခဲ့တာဖြစ်ပါတယ
်2014ခုနှစ်တုန်းက Yahoo site ကိုဖောက်ထွင်းပြီးတန်ပေါင်းရာနဲ့ချီတဲ့လူတွေရဲ့ကိုယ်ရေးအချက်လက်တွေကိုခိုးယူမှုနဲ့တန်တရားရှိသူ Russia တရှို2ဦးနဲ့တန်တရားရှိသူနောက်ထပ်2ဦးကို American တရားရေးဌာနကဆွဲချက်တင်လိုက်ကြောင်းဗုဒ္ဓဘုရားမှာကြေညာပါတယ်။ရုရှားထောက်လှမ်းရေး FSB ကအရာရှိ2ဦးအပါအဝင်လူပေါင်း4ဦးကိုဆွဲချက်တင်ခဲ့တယ်လို့လက်ထောက်ရှိနေတဲ့ Mary McCock ကပြောပါတယ်။နောက်2ဦးကတော့ရုရှားအရာရှိ2ဦး Yahoo ကိုဖောက်ထွင်းဝင်နိုင်ဖို့အတွက်အကူအညီပေးခဲ့သူ Computer Hacker 2ဦးပါ။ရုရှားထောက်လှမ်းရေးအရာရှိ2ဦးဟာ Dmitry Dokuchavov နဲ့ Igor Suchin တို့ဖြစ်ပြီးသူတို့ဟာ American ပြည်ထောင်စုနဲ့တခြားနိုင်ငံတွေက Computer တွေနဲ့ဖောက်ထွင်းဝင်ရောက်ခဲ့တယ်လို့လည်းသူမကပြောပါတယ်သူတို့နှုတ်ကဟက်ကာတွေကိုအကာအကွယ်ပေးညွှန်ကြားတယ်လို့အကူအညီပေးငွေပေးခိုင်းစေပြီးအချက်လက်တွေစုဆောင်းခဲ့တာလို့ဆိုပါတယ်ဖောက်ထွင်းတဲ့ဟက်ကာတွေဟာရုရှားနဲ့အမေရိကန်ပြည်ထောင်စုကအစိုးရအရာရှိကြီးတွေအပြင်သတင်းသမားတွေဗန်နာငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကဝန်ထမ်းတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့ကွန်ပျူတာအကောင့်တွေကိုအဓိကပိတ်မှတ်ထားလှုပ်ဆောင်တာလို့လည်းပြောပါတယ်အခုလိုလှုပ်ဆောင်သူတွေတဲကတူဖြစ်တဲ့ Alexey Belin ဟာအခုတို့အလားတူဖောက်ထွင်းခိုးယူမှုတွေလုပ်တာမို့ American ပြည်ထောင်စုကနှစ်ကြိမ်တန်တန်တရားဆွဲဆိုခဲ့တယ်လို့သူကို FBI ထောက်လှမ်းရေးဌာနရဲ့အလို့ရှိဆုံး Cyber ရာဇဝတ်ကောင်စင်မှာထည့်သွင်းထားတာ၃နှစ်ကျော်နေပါပြီ။နောက် hacker တဦးဖြစ်တဲ့ Karim Habarov ကိုတော့အင်ကာနေမှာကနေဒါနိုင်ငံမှာဖမ်းဆီးရမိခဲ့တယ်လို့လည်း Miss McCock ကပြောပါတယ်
။ Netherlands နိုင်ငံမှာပုထုထိကကျင်းပတဲ့လွတ်တော်ရုပ်ောက်ပွဲတွေမှာဝန်ကြီးချုပ် Mark Rutte ကရွှေ့ပြောင်းနေထိုင်သူတွေနဲ့ Islam ဘာသာဝင်တွေကိုစန့်ကျင်တဲ့ Hira ဝီလ်ဒါစ်ကိုတိတိတာတာအတားစီရပြီးပြန်လဲအရွေးခံရမယ်အလားအလာရှိနေတယ်လို့မဲယုံအထွက်ကောက်ခံတဲ့စစ်တမ်းတွေမှာဖော်ပြနေပါတယ်။ဝန်ကြီးချုပ်ရူတေးရဲ့ပြည်သူ့လွတ်လပ်ခြင်းနဲ့ဒီမိုကရေစီပါတီကလွတ်တော်အမှတ်31နေရာအနိုင်ရရှိဖို့ရှိတာကြောင့်ဒါဟာဝီလ်ဒါစ်ရဲ့ပါတီအပါအဝင်တခြားနိုင်ငံရေးပါတီအားလုံးနဲ့အပြတ်အသတ်အသာစီးရနေတာဖြစ်ပါတယ်။ဝီလ်ဒါစ်အခုလိုရွေးကောက်ပွဲမှာဝင်ရောက်ရှင်းပြိုင်တာဟာအမေရိကန်ပြည်ထောင်စုအပါအဝင်ဥရောပတလောအများကြိုက်လိုက်ပြောတဲ့နိုင်ငံရေးလှုပ်ဆောင်မှုတွေအတွက်စမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။ Brexit လို့ခေါ်တဲ့ EU တွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲခွဲဆုံးဖြတ်လိုက်ပြီးတဲ့နောက် Netherlands ကို EU ကနေနှုတ်ထွက်ဖို့ထောက်ခံတဲ့ ဝီလ်ဒါစ်ဟာလည်းနိုင်ငံရေးဇက်ခုံမှာရှေ့တန်းကိုရောက်လာခဲ့တဲ့အတွက်ဥရောပတိုက်အတွင်းကနိုင်ငံတွေအကြပူးပေါင်းဆောင်ရွက်မှုတွေကိုချင်းချောက်လာနေတဲ့အန်ဒီရဲ့အဖြစ်ရှုမြင်ကြပါတယ်။ဒီရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်းအများအပြားဝင်ရောက်ရှင်ပြန်ကြတာကြောင့်ဘယ်ပါတီပဲအမတ်နေရာအများဆုံးအနိုင်ရရအစိုးရဖွဲ့နိုင်ဖို့အတွက်ညွန်ပေါင်းဖွဲ့ကြရမှာဖြစ်ပါတယ်။အဲဒီလိုညွန်ပေါင်းဖွဲ့နိုင်ရေးအတွက်လာပေါင်းများစွာအချိန်ယူညီနိုင်ကြရမှာဖြစ်ပြီးပါတီကြီးအများစုကတော့ဝီလ်ဒါစ်နဲ့လက်တွဲအလုပ်လုပ်မှာမဟုတ်ဘူးလို့ပြောဆိုထားကြပြီးဖြစ်ပါတယ်။
ဆီးရီးယားနိုင်ငံဒမတ်စကပ်မြို့တော်မှာဗုဒ္ဓဘူးနေကအထေကံဘုံခတ်မှုနှစ်ခုနှစ်နေရာမှာဖြစ်ပွားခဲ့တယ်လို့ဆီးရီးယားစုကရုပ်သံမှာဖော်ပြပါတယ်။ဒမတ်စကပ်ဘုံတရားရုံးအဆောက်အဦဖြစ်တဲ့ Palace of Justice မှာပထမဖြစ်ပွားတဲ့တိုက်ခိုက်မှုအတွင်းလူပေါင်း25ဦးသေဆုံးခဲ့ရတယ်လို့ဆီးရီးယားစုကသတင်းဌာနကပြောပါတယ်။ဒါပေမဲ့အသေးစိတ်အချက်လက်ကိုမထုတ်ပြန်ပါဘူး။နောက်နှစ်နာရီလောက်ကြာမှနောက်ထပ်အထေကံဘုံခတ်သမားကဒမတ်စကပ်အနောက်ပိုင်းမှာရှိတဲ့စားတောက်ဆိုင်ထဲမှာသူ့ကိုသူဖောက်ခွဲပစ်ခဲ့တာပါ။ဒီဖောက်ခွဲမှုကြောင့်သေဆုံးတဲ့ရဲသူအများပြားရှိတယ်လို့ရုပ်သံကကြေညာပေးမယ့်အရေးအတွက်အတိအကျမသိရသေးပါဘူး။ဘုံဘူးနဲ့တင်ကံဘုံခွတ်မှုမဖြစ်ပွားခင်အရင်သတင်းပတ်လောက်တုန်းကအလားတူဖောက်ခွဲမှုတွေဟာရှီယာမွတ်စလင်တွေရဲ့ဂူးတင်းကျိုင်းနေရာမှာဖြစ်ပွားခဲ့တာပါ။အဲ့ဒီမှာလူပေါင်း40သေဆုံးပြီးဒဏ်ရာရသူက120ကျော်ပါတယ်။ဒီတိုက်ခိုက်မှုကိုဆီးရီးယားကအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့အဖွဲ့ကသူတို့လှုပ်ဆောင်တာလို့ကြေညာပါတယ
်။ UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွေးမေကန်တန်ကသတင်းတွေကိုဆက်လက်ကြေညာနေတာပါခင်ဗျာတရုတ်နိုင်ငံကြားရေးဌာနရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စွန့်ကော်ရှန်းနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ကိုယ်စားလှယ်တွေကုမင်းမြို့မှာတွေ့ဆုံခဲ့ကြပါတယ်တွေ့ဆုံမှုအတွင်းလက်ရှိတိုက်ပွဲတွေပေါ်ဆောင်နေတဲ့တိုင်းရင်းသားလက်နက်ကိုင်နေအနေနဲ့အစိုးရကြားဆောင်ရွက်ပေးနိုင်တဲ့အခြေအနေကိုလည်းတရုတ်ကိုယ်စားလှယ်ကကန့်လန့်ခဲ့တယ်လို့ဆိုပါတယ်လက်ရှိလောက်ကိုင်ဒေသတိုက်ပွဲတွေအဆုံးသတ်ဖို့အပါအဝင်27ရာစုပင်လုံညီလာခံတည်ရေးမတည်ရေးတနင်္ဂနွေလုံးအပြည့်ရစာချုပ် NCA အပေါ်သဘောထားတွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတဲ့အကြောင်းမြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဝင်တွေက VO ကိုပြောပါတယ်ကန်ရီကချင်လက်နက်ကိုင် TNLA တအောင်ပလောင်လက်နက်ကိုင် AA ရခိုင်လက်နက်ကိုင်တပ်နဲ့MNDAA ကိုကလည်းနဲ့ကင်တတ်တို့စုဖွဲ့ထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တည်တံ့တွေ့ခဲ့သလို UWSA ဝါလက်နဲ့ကင်အဖွဲ့နဲ့လည်းတရုတ်အထူးကိုယ်စားလှယ်တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံမှုကိုကြည်ချင်းအဖြစ်မြမညဉ့်ညဤလုပ်ငန်းစဉ်မှာတရုတ်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်လာမယ့်အနေအထားရှိနေတယ်လို့မြမအရေးကြွန့်ကျင်သူတွေကသုံးသပ်ပါတယ
်စင်ကာပူမြန်မာတက်မွေးပြည်ချံတန်တန်းချောင်းSMVTI ကိုလာမဲ့၃နှစ်အတွင်းမြန်မာနိုင်ငံကိုလွှဲပြောင်းပေးမဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဘက်ကို March 15ရက်ဗုဒ္ဓဟူးနေ့ကျင်းပရမှာစင်ကာပူနိုင်ငံရဲ့ဂုဏ်သုဆောင်အကြီးအကဲဝန်ကြီးဂိုချောက်တောင်တက်ရောက်ခဲ့ပါတယ်။ဒီသဘောတူညီချက်အရရန်ကုန်မှာဖွင့်ထားတဲ့တင်နန်းချောင်းအတွက်ငွေကြေးထောက်ပံ့မှုနဲ့စီမံခန့်ခွဲမှုတွေကိုမြန်မာအစိုးရကတဖြည်းဖြည်းလွှဲပြောင်းယူမှာဖြစ်ပြီးတချိန်တည်းမှာပဲဒီချောင်းဝန်ထမ်းတွေကိုယ်တိုင်ချောင်းစီမံအုပ်ချုပ်ရေးမှာစင်ကာပူနိုင်ငံအကူအညီပေးတဲ့အနေနဲ့ဤပညာစီမံခန့်ခွဲမှုစွမ်းရည်တွေကိုဆက်လက်ပံ့ပိုးပေးမှာပါ။မြန်မာနိုင်ငံသုံးချာခီလောက်တဲ့ Mr. Kuha နေပြည်တော်အင်္ဂါနေ့ကရောက်ရှိတာဖြစ်ပြီးဗုဒ္ဓဘုရားနယ်မှာနေပြည်တော်မှာသမရဥထင်ကျော်နဲ့ကတမရစီဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံခဲ့ပါတယ်။သမရဥထင်ကျော်နဲ့မစ္စတာဂိုးတို့တွေ့ဆုံပွဲမှာမြန်မာနိုင်ငံတိုးတက်ရေးအတွက်စင်ကာပူနဲ့ဖွံ့ဖြိုးရေးဆိုင်ရာမဟာဗျူဟာတွေဆွေးနွေးခဲ့တယ်လို့စင်ကာပူနိုင်ငံသားဌာနကြေညာချက်ထုတ်ပြန်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပွဲမှာတော့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်စင်ကာပူကဘယ်လိုဆက်ပြီးပံ့ပိုးပေးနိုင်လဲဆိုတာဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။မစ္စတာဂိုးကချက်သက်ပရင်းနေမှာတော့နိုင်ငံတော်၏တိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့နေလေစာစာသုံးရင်တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အပြင်လွတ်တော်ရေးရနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ကော်မရှင်ဥက္ကဋ္ဌသူရဥရွှေမင်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာကြီးထွားလာနေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်တွေနဲ့ချင်းချောက်လာနေတဲ့အန်ဒီယေကိုခုခံကာကွယ်ရေးနဲ့ဒေသတွင်းကမဟာမိတ်တွေနဲ့အတူအမေရိကန်ပြည်ထောင်စုကအတူရတီကြောင်ထပ်လောင်း ပြတာရေးတို့အတွက်အာရှသုံးနိုင်ငံခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်ဂျပန်နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ဝန်ကြီးတီလာဆင်ဟာသူ့ခီးစဉ်အတွင်းဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကခေါင်းဆောင်နေတဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါပေမဲ့ဒီခီးစဉ်အတွင်းအခါတိုင်းအမေရိကန်နိုင်ငံကြီးဝန်ကြီးနောက်မှာထုံးစံတိုင်လိုက်ပါလေးရှိတဲ့သတင်းတောက်တွေအများအပြားလိုက်ပါတော့မှာတော့မဟုတ်ပါဘူး။ဒီခီးစဉ်မှာလိုက်ပါဖို့အတွက်ရှေးဦးဇော်ဝါဒဘက်ကိုရိမ့်တဲ့ Independence Channel Review Online သတင်းဌာနကသတင်းတောက် Aaron McPikes တဦးကိုသာရွေးချယ်ခေါ်ဆောင်သွားပါတယ
်။မြို့သားထောင်လင်းအဖွဲ့အကြီးအကဲဖြစ်သူအဖြစ်နဲ့သမ္မတဒေါ်နယ်ထရန့်အမည်စင်တင်သွင်းထားတဲ့အထက်လွှတ်တော်အမတ်ဟောင်းဒန်ကုတ်စ်ကိုအထက်လွှတ်တော်ကဗိုလ်တပူးနေမှာအတည်ပြုပေးလိုက်ပါပြီ။ထောက်ခံမဲ82မဲ၊ကန့်ကွက်မဲ12မဲနဲ့အတည်ပြုပေးတာပါ။မစ္စတာကုတ်စ်ဟာအင်ဒီယားနာပြည်နယ်မှာအထက်လွှတ်တော်အမတ်ဖြစ်နေ16နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူပါ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုစားဝင်းလှိုင်နဲ့ဒေါက်ခင်မြတ်တို့ကြီးညာတော်ခဲ့ကြတာဖြစ်ပါတယ်။အခုတော့တရုတ်မြန်မာနယ်စပ်အခြေအနေနဲ့ပတ်သက်တဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကုစားတွေတို့တရုတ်နိုင်ငံကုမင်းမှာအပြစ်ခတ်ရက်စေးရေးညီညာရေးလုပ်ငန်းစဉ်ပေါ်သဘောထားတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။လက်ရှိတိုက်ပွဲတွေပေါ်ဆောင်နေတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားဆောင်ရွက်ပေးနိုင်တဲ့အခြေအနေတွေကိုတရုတ်ကိုယ်စားလှယ်ကကမ်းလှမ်းခဲ့တာလည်းဖြစ်ပါတယ်အကြောင်းစုံကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်စွန်းကော်ရှန်နဲ့တရုတ်မြန်မာနယ်စပ်အခြေဆိုင်မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ကိုယ်စားလှယ်တွေကုမင်းမြို့မှာတွေ့ဆုံခဲ့ကြတာပါလက်ရှိလောက်ကင်ဒေသတိုက်ပွဲတွေအဆုံးသတ်ဖို့အပါအဝင်27ရာစုပင်လုံညီလာခံတည်ရေးမတည်ရေးတနိုင်ငံလုံးအပြစ်ရစားချုပ် NCA ပေါ်သဘောထားတို့ကိုနှစ်ဖက်တို့ဆွေးနွေးခဲ့ကြတဲ့အကြောင်းမြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဝင်ရခိုင်လက်နက်ကိုင်တပ်ရဲ့စေဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညွထွန်းအောင်ကအခုလိုပြောပါတယ
်သူတစ်ဖြစ်တော့ဒီမတ်လ6ရက်နေ့မှာကျွန်တော်တို့ဒီလောက်ကကိုဒီမြောက်ပိုင်းမှာမတ်တပ်ဖွဲ့တွေအနေနဲ့ဟိုမလွေးမချောင်သာတဲ့အနေအထားတစ်ခုမှာပြခဲ့ရတဲ့အနေအထားနဲ့ပတ်သက်ပြီးတဲ့အချက်ရဲ့ဒီရင်ဒီ27ရာစုပင်လုံညီလာခံကိုဟိုတက်မလားမတက်မလားအတက်ဘူးလား27ရာစုပင်လုံညီလာခံရဲ့အခြေခံသဘောအပေါ်မှာဘယ်လိုသဘောထားရှိတယ်လဲ။အဲနောက်တစ်ခုကတော့ဒီ NCA စာချုပ်ရေပေါ့နော်။ဒီရင်ဒီကျွန်တော်တို့ဒီပန်ခန်းလွန်ခဲ့တဲ့ရသက်တပတ်တွေထဲကဟိုကျင်းပပြုလုပ်ပြီးတဲ့ပန်ခန်းညီလာခံပေါ်မှာသဘောထားရဲ့အဲချက်လဲအဲ့လိုမျိုးတော်တော်များများရဲ့
မြောက်ပိုင်းမှာမိအဖွဲ့နဲ့တီးတန့်တွေးဆောင်ခဲ့တယ်လို့ UWSA လက်နက်ကိုင်အဖွဲ့နဲ့လည်းမြန်မာဆိုင်ရာတရုတ်အထူးကိုယ်စားလှယ်တို့မနေ့ကတွေးဆောင်ဆွေးနွေးခဲ့ကြပါတယ်။တိုင်းသောလက်နက်ကိုင်တွေနဲ့အစိုးရတပ်မတော်တို့ကြားဆောင်ရွက်ပေးနိုင်တဲ့ကိစ္စတွေကိုလည်းတရုတ်ကိုယ်စားလှယ်ကကန့်လန့်ခဲ့တယ်လို့ AA အဖွဲ့ရဲ့စေဦးစီးချုပ်ဗိုလ်မှူးချုပ်ထောက်ထားညွှထွန်းအောင်ကပြောပါတယ
်။ဆိုတော့ပေါင်းမှုတရားအမျိုးအနေနဲ့ငလာလို့ဟိုဆိုပြန်တော့လေအဲဖြစ်ကောင်းဖြစ်နိုင်ပါတယ်ဘာလို့ဆိုတော့ तू ပြောတဲ့အထင်မှလည်းဥမာဒီနောက်ပိုင်းမှာမိုက်အဖွဲ့အနေနဲ့ဒီအစိုးရဖက်ကအပုဂ္ဂိုလ်တွေနဲ့တွေ့ဆုံမယ်ဆိုလို့ရှိရင်ခင်ဗျားတို့သူတို့နဲ့ဆက်တွေ့တဲ့အဲရှင်နေရှိသလားမရှိဘူးဆိုလို့ရှိရင်လည်းအဲသူဒီမစ္စတာဆွန်တို့အနေနဲ့ကူညီပေးရမလားအကူညီပေးဖို့အတွက်လည်းသူတို့ဘက်ကအဆင်သင့်ရှိသလိုတကယ်လို့အစိုးရဘက်ကဆန္ဒရှိလို့ကျွန်တော်တို့ကိုတွေ့ဆုံရှင်နဲ့စိတ်ဆန္ဒရှိမယ်ဆိုလို့ရှိရင်လည်းအဲသူတို့တွေနဲ့ကူညီဖို့အဆင်သင့်ရှိသလိုတကယ်လို့လိုအပ်လို့ရှိလို့ဟိုခင်ဗျားတို့ဒီတရုတ်နိုင်ငံမှာပဲဖြစ်ဖြစ်နေတဲ့အဆင်ပြေတန်းတော်တဲ့နေရာတစ်ခုမှာတွေ့ဆုံမယ်ဆိုရင်လေသူတို့ဘက်ကဥညီပေးဖို့အဆင်သင့်ရှိတယ်အဓိကကတော့ဒီမြန်မာပြည်လက်ရှိဖြစ်ပေါ်နေတဲ့ပြဿနာကိုညီညီချင်းချင်းဖြေရှင်းဖို့အတွက်လူလူလာလာရှိတယ်ဆိုတဲ့ပုံစံမျိုးကိုသူတို့ပေါ်ပြပါတယ်ဆိုတော့ပေါင်းကူတရားပုံစံမျိုးအနေနဲ့ပြောမယ်ဆိုရင်လေပြောလို့ရပါတယ်
မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်လာမယ်အနေအထားရှိနေတယ်လို့မြန်မာရေးချွင်ချင်သူဒေါက်တာလှကျော်စောကသုံးသပ်ပါတယ
်ဒေါ်စုကအခုဘာပဲဖြစ်ဖြစ်တမရော်နဲ့ပြည်သူလူထုအကြတမရော်နဲ့တိုင်းရင်းသားတွေအကြကိုသူကဆက်သွယ်ပေးနေတာလေအဲ့ဒီအခွင့်ကောင်းကိုယူပြီးတော့အဲမိမိတို့ရဲ့ဟိုစစ်တမ်းရတွေကိုပြန်သွင်းရင်သူတို့အတွက်ဂုံပိတ်ခအရှိဆုံးအကောင်းဆုံးအလုပ်ဖြစ်မှာပဲခက်တာကသူတို့ကအဲ့လိုမပြန်နိုင်မှုဖြစ်နေတာအဲ့လိုမပြန်နိုင်တဲ့အခါကျတော့တော်တော်ပြောရဆိုတာခက်နေပုံရတယ်ဒါပေမဲ့တရုတ်ဘက်မှာလည်းကျွန်မကြည့်တာတရုတ်မှာလည်းတချို့ကိစ္စတွေကအဆက်အဆက်တွေရှိပုံရတယ်ဒါကြောင့်မို့တရုတ်ကအရေးအကြောင်းဆိုပမာပြူတော့တော့နေတာသတိထားမိလားမသိဘူးဒေါ်စုတို့ အဆိုကတက်တဲ့ချင်းလဲတရုတ်နိုင်ငံသားရေးဝင်ကြီးသွားတာပဲဒီကြားထဲလဲတချို့အရေးကြီးတဲ့လူတွေသွားနေကြတာပဲသွားရင်ဒေါ်စုလဲတွေ့တယ်ကာချုပ်လဲတွေ့တယ်တချို့ဆိုဗိုလ်ချုပ်ဘုန်းကြီးသန်းရွှေချီတောင်တက်တွေ့ကြတာပဲအဲ့တော့ဟိုတရုတ်ကလဲသူကင်နိုင်သမျှလမ်းနေနဲ့ဝင်းကင်မှာပဲနဲ့တူပါတယ်ကြည်ရတာအဲ့တော့ဗမာတံပရောအနေနဲ့ကလည်းဟိုဂုံတိခါရှိရှိထုတ်နိုင်တဲ့လမ်းဟာဒီလမ်းပဲရှိတယ်လေအဲ့ဒါကိုသဘောပေါက်လာဖို့တော့တရုတ်လည်းစူးစမ်းနေတာ
တရုတ်ဆိုရဘက်ကတရုတ်စစ်တပ်ပြည်ရင်ပြောင်းလဲမှုပုံစံတွေကိုမြန်မာဘက်ကိုတိုက်တွန်းနေတာတွေလည်းရှိနေတယ်လို့ဒေါက်တာလှကျော်စောကပြောပါတယ
်တရုတ်တံပရောမှာလည်းပြဿနာတွေတပုံကြီးလေသူကအဲ့ပြည်ရင်ပြောင်းလဲရေးတွေအများကြီးလုပ်ရတာလေအဲ့တော့အဲ့ဒီဟာတွေကိုသူကဥပမာတွေပေးပါတွေပေးနေပြောနေတာတွေတော့ရှိတယ်ဗျပမာစစ်တပ်ရဲ့ပြည်ပြင်ပြောင်းလေးရေးကိုလည်းကျွန်တော်တို့တရုတ်တပ်ရဲ့ပြည်ပြင်ပြောင်းလေးရေးတွေကိုစာနမူနာယူပြီးလုပ်သင့်ပါတယ်လို့ပါတော့ပြောနေတာတွေတော့ကြားရတယ
်တရုတ်မြန်မာနယ်စပ်အခြေစိုက်လှုပ်ရှားနေတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၄ခုတို့စုဖွဲ့ထားတဲ့မြန်မာပြည်မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဘက်ကတော့မြန်မာနဲ့နီးစပ်တဲ့တရုတ်လိုနိုင်ငံကြီးတနိုင်ငံပါဝင်လာတာကငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ကောင်းမွန်တဲ့လက္ခဏာတစ်ရပ်ဖြစ်တယ်လို့ပြောဆိုကြမှာရှင်
မတင်ကြီးထိုက်ပြောပြတော့တာပါတစ်ဆက်တည်းပြောရမယ်ဆိုရင်ကိုကန်ဒေတာအပါအဝင်တရုတ်မြန်မာနယ်စပ်တစ်ချောင်းမှာအပြစ်ခတ်ရစေးအမြန်ဆုံးရရှိဖို့အတွက်တရုတ်အစိုးရဘက်ကဂျာဝေညှိနှိုင်းဆောင်ရွက်မှုဟာနယ်စပ်တည်ငြိမ်ရေးနဲ့တရုတ်နိုင်ငံသားတွေရဲ့လူညုံရေးအတွက်အရေးကြီးလို့ဖြစ်တယ်လို့တရုတ်သုတေသီတဦးကတုံ့သက်ပါတယ်ဒီအင်္ဂါနေ့ကတရုတ်နိုင်ငံယူနန်ပြည်နယ်ကွင်းမင်မြို့မှာတရုတ်အစိုးရအထူးကိုယ်စားလှယ်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့တွေ့ဆုံပြီးတော့အပြစ်ခတ်ရစေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်မိုင်းအင်ဂျင်နီယာအပြစ်စုံကိုဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေရစဲဘူးနဲ့မြန်မာအစိုးရနဲ့တွဲဆုံဆွေးနွေးနိုင်မဲ့နီးလန်းတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်စွန်ကော်ရှန်ဦးဆောင်တဲ့အဖွဲ့ဟာမတ်လ14ရက်နေ့က KIA ကချင်လွတ်လပ်ရေးအဖွဲ့ AA ရခိုင်အဖွဲ့ TNLA တအောင်းပလောင်အဖွဲ့ MNDA ကိုကန့်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တွဲဆုံဆွေးနွေးခဲ့ကြပါတယ်တရုတ်အထူးကိုယ်စားလှယ်ဟာမကြသေးခင်ကပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းနေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်အခုလိုတရုတ်အစိုးရဘက်ကအဆက်မပြတ်ဂျာဝင်ညှိနှိုင်းဆောင်ရွက်မှုဟာတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတအူးမကြသေးခင်ကပဲတည်ဆုံခဲ့ပြီးနောက်ထပ်ဒုက္ခသည်တွေဟာလည်းတရုတ်နိုင်ငံနဲ့ဝင်ရောက်တိမ်းရှောင်လာတဲ့အတွက်တရုတ်ဟာသူတို့နယ်စပ်တည်ငြိမ်မှုရရှိစေဖို့ရည်ရွယ်ချက်ကြောင့်ဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူအမေရိကန်အခြေစိုက် Stimson Center သုတေသနဌာနကတရုတ်သုတေသီယွန်းဆန်ကပြောပါတယ်
So in terms of the meetings that the Chinese Special Envoy had with the ethnic minority representatives in Kunming on March 14th, that we know that the Chinese
Communist Party တိုက်ပွဲကြောင့်တရုတ်နိုင်ငံသားတူတေဆုံးခဲ့ရပါတယ်။နောက်ပြီးစစ်ပြေးဒုက္ခသည်တွေဟာတရုတ်ပိုင်းနဲ့ထဲကိုထွက်ပြေးလာနေကြတာပါ။ဒါကြောင့်တရုတ်မှာအဓိကဦးစားပေးပြီးဆောင်ရွက်ရမယ့်အပိုင်းရှိနေပါတယ်။တရုတ်ကအပြစ်ခတ်ရစဲရေးကိုလိုလားချောင်းပြတယ်ဆိုတာကအဆက်မပြတ်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်နယ်စပ်လုံခြုံရေးကိုထိခိုက်နေပြီးအဲ့ဒီဒေသမှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့အသက်အန္တရာယ်ကိုပါချိမ့်ချောက်နေလို့ဖြစ်ပါတယ်။
တရုတ်အထူးကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွေ့ဆုံပွဲမှာမြန်မာအစိုးရနဲ့ဆွေးနွေးနိုင်မယ့်အလားအလာပါဝင် NCA အဖြစ်ခက်ရစေးစာချုပ်မှာလက်မှတ်ရေးထိုးမထိုးစတဲ့အပေါ်မှာဆွေးနွေးခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ယွန်းဆန်ကအခုလိုသုံးသပ်ပါတယ
် So I think China's message is clear that China wants ceasefire along the border.
But ဒီမြန်မာနယ်စပ်တချို့မှာအပြစ်ခက်ရစေးလူလာတယ်ဆိုတော့ကိုတရုတ်ဘက်ကရှင်းရှင်းလင်းလင်းပဲပြောပြထားပါတယ်။ဒါပေမဲ့လက်တွေ့ဖြစ်လာမလားဆိုတာကတော့နေဆက်မှာရှိနေတဲ့ဥပမာ MNDAA လိုမျိုးတိုင်းသက်လက်နက်ကင်အဖွဲ့တွေပေါ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုဘယ်လောက်ထိရှိမလဲကျမတို့ကစောင့်ကြည့်ရမှာဖြစ်ပါတယ
်တရုတ်အစိုးရအထူးကိုယ်စားလှယ်အဖွဲ့ဟာ UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီကိုယ်စားလှယ်တွေနဲ့လည်းတဆက်တည်းတခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်အခုလိုတရုတ်မြန်မာနယ်စပ်မှာတိုက်ပွဲတွေဖြစ်နေတဲ့အပေါ်တရုတ်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ Washington DC အခြေစိုက် Carnegie Endowment for International Peace အဖွဲ့ကမြန်မာအရေးကျွမ်းကျင်သူ Vikram Nehru ရဲ့သုံးသပ်ချက်ကတော့
Well, from China's perspective, a stable Burma is very much in its interest.
မြန်မာနိုင်ငံတည်ငြိမ်ရေးဟာတရုတ်နိုင်ငံအတွက်အလွန်အရေးကြီးပါတယ်တရုတ်အစိုးရဟာယူနန်ပြည်နယ်အပါအဝင်နေဆက်ချင်းကပ်နေတဲ့မြန်မာနိုင်ငံမှာ တိုးတက်ဖွံ့ဖြိုးရေးတရားဝါပြောရေးလူလာတဲ့အတွက်တည်ငြိမ်မှုရှိမှဖြစ်မယ်လို့မြင်ထားပါတယ်။နောက်မြန်မာနိုင်ငံထဲမှာလည်းတရုတ်ရဲ့အကျိုးစီးပွားတွေရှိနေတယ်ဆိုတာထင်ရှားပါတယ်။ဒါပေမဲ့တကယ်အခြေအနေမှာတရုတ်မြန်မာနယ်စပ်မှာယူပေါက်တွေရှိနေပါတယ်။နယ်စပ်မှာတရားမဝင်မှောင်ခိုလှုပ်ဆောင်မှုတွေအများများနေတယ်လို့ထိန်းချုပ်ဖို့ခက်ခဲပြီးမြန်မာဘက်ချမ်းမှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။တရုတ်အစိုးရကအဲ့ဒီဒေတာတဝိုက်မှာတည်ငြိမ်စေချင်တာပါ။
ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံကရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တိကျစုံစမ်းစစ်ဆေးဖို့မတ်လ23ရက်နေ့ကကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီအပါအဝင်နိုင်ငံအတော်များများကတိုက်တွန်းခဲ့တာတွေရှိပေမဲ့တရုတ်ကိုယ်စားလှယ်ကတော့ဒါဟာပြည်ရင်းရေးကိစ္စဖြစ်တယ်လို့ကန့်ကွက်ပြောဆိုခဲ့ပါတယ
်။သောရရှင်များရှင်မပြင်းနဲ့မော်လမြိုင်မျိုးနဲ့ချောင်းဆောင်မျိုးသားကတန်လွင်မြစ်ကူတရားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွတ်တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းရင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေထွက်ပေါ်နေပါတယ်။တွတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြားနေတဲ့ဆိုပြီးတော့လည်းအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။ဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆက်ဆက်မလုပ်ခဲ့တာလား။တိုင်းရင်းသားတွေဘက်ကအကဲဆက်လွန်တာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဒီရေ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOO အချိန်မီဆက်သွယ်ရအောင်အထက်မှန်ပြီးတော့တိုက်တွန်းပါရစေ။အခုတော့နိုင်ငံတကာသတင်းတွေကိုနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်ယာယီပိတ်ပင်တဲ့သမ္မတဒေါ်လန်ထရန့်ရဲ့သမ္မတအမိန့်ကြေညာချက်အတစ်ဟာမွတ်စလင်တွေအပေါ်နှိမ်ချဆက်ဆံတဲ့ကြေညာချက်ဖြစ်တဲ့ကြောင့် Maryland ပြည်နယ်ကတရားရုံးမှာရှေ့နေတွေကရှောက်လွှဲချက်ပြီးခဲ့ကြပါတယ်။သမ္မတထရမ့်ရဲ့အဲ့ဒီအမိန့်ကြေညာချက်အသစ်ဟာဒီကနေ့မတ်လ16ရက်နေ့မှာစတင်ပြီးတော့အကျုံးဝင်မှာဖြစ်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်
။ Maryland နဲ့ Hawaii ပြည်နယ်တရားရုံးတွေကမတ်လ15ရက်နေ့မှာချမှတ်မယ်လို့မျှော်လင့်ရတဲ့အမိန့်စီရင်ချက်တွေဟာ American နိုင်ငံ Washington DC စံတော်ချိန်ညတကောင်အချိန်မှာစတင်အသက်ဝင်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့သမ္မတအမိန့်ကြေညာချက်အသစ်ကိုအကျိုးသက်ရောက်စေမှာဖြစ်ပါတယ်။ဒါကြောင့်လဲဒုက္ခသည်များအရေးအကျိုးဆောင်ပေးနေတဲ့ Casa at Microphone အဖွဲ့က Lima Covati လို့တက်ကြွလှုပ်ရှားသူတွေဟာ Maryland ပြည်နယ်ကတရားရုံးအပြင်မှာဒုက္ခသည်တွေကိုကြိုဆိုကြောင်းကြွေးကြော်သံနေအော်ဟစ်ပြီးဆန္ဒဖော်ထုတ်ခဲ့ကြပါတယ်
We believe that President Trump's actions are discriminatory and put us all at risk. And we are here to
Trump ရဲ့လုံဆောင်ချက်တွေဟာခွဲခြားဆက်ဆံရာရောက်ပြီးတော့ကျမတို့အားလုံးကိုအန္တရာယ်ရှိစေတယ်လို့ကျမတို့ယုံကြည်ပါတယ်ကျမတို့အနေနဲ့တားဆီးပိတ်ဆို့မှုတွေကိုမလိုလားသလိုတတိုင်းဆောက်လုပ်တာကိုလည်းမလိုချင်ပါဘူးကျမတို့ဒီကနေ့လာရောက်ရခြင်းကသွေးစည်းခိုင်မာမှုကိုပြဖို့နဲ့တရားမျှတမှုရရှိရေးအတွက်ဖြစ်ပါတယ
်သမ္မတထရမ့်ရဲ့အမိန့်ကြေညာချက်အသစ်ဟာဘာသာရေးပေါ်အခြေခံပြီးလှုပ်ဆောင်ခြင်းဖြစ်တဲ့အတွက်အမေရိကန်ရဲ့ဖွဲ့စည်းပုံကိုချိုးဖောက်ရာရောက်တဲ့ဆိုပြီးဗုဒ္ဓဦးနေ့ကမယ်ရီလန်းပြည်နယ်အတွင်းမှာရှိတဲ့ပြည်ထောင်စုတရားရုံးမှာပြုလုပ်တဲ့ကြားနာပွဲအတွင်းဒုက္ခသည်များရွှေ့ပြောင်းအခြေချနေတာ၏အတွက်အကျိုးဆောင်ပေးနေတဲ့အဖွဲ့အစည်းတွေကလျှောက်ထားခဲ့ကြပါတယ်သမ္မတထရမ့်အစိုးရရဲ့အဆိုအရအမျိုးသားလုံခြုံရေးအတွက်လိုအပ်ချက်အရာထုတ်ပြန်ခြင်းဖြစ်တဲ့ဆိုတော့သမ္မတရဲ့ဒီအမိန့်ကြေညာချက်ဟာအမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းအခြေချနေထိုင်ကြမဲ့ဒုက္ခသည်အများစုအပါအဝင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံပေါင်း6နိုင်ငံကလူတွေအပေါ်ပြည်ဝင်ခွင့်အရာကြီးပိတ်ပင်ထားတာဖြစ်ပါတယ်။သမ္မတထရမ့်ကမလ6ရက်နေ့မှာလက်မှတ်ထိုးထုတ်ပြန်လိုက်တဲ့အဲ့ဒီအမိန့်ကြေညာချက်အသစ်ကြောင့်ဘလို့လူတွေကိုထိခိုက်နစ်နာစေမလဲဆိုတဲ့အချက်ကိုမေလန်ပြည်နယ် Green Belt မြို့မှာရှိတဲ့ခရိုင်အခြေစိုက်ပြည်ထောင်စုတရားရုံးကတရားသူကြီးတီယိုဒိုချွန်းကဒုက္ခသည်များအရေးဆောင်ရွက်နေတဲ့အေဂျင်စီတွေရဲ့ရှေ့နေတွေနဲ့အစိုးရရှေ့နေတွေကိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။သမရရဲ့အမိန့်ကြေညာချက်အသစ်ကိုပယ်ဖျက်ပေးရေးသူတို့ရဲ့လျှောက်ထားချက်ကိုဆက်လက်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲတရားသူကြီးအနေနဲ့ဒီအမိန့်ကြေညာချက်ကိုတနင်္ဂနွေလုံးအတိုင်းအတာနဲ့ယာယီဆိုင်းငံ့ထားပေးဖို့ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့အေဂျင်စီတွေကလျှောက်ထားခဲ့ကြပါတယ်။ရှေ့နေလီဂလန်ဟာသမရအမိန့်ကြေညာချက်အသစ်ကိုစံကျင်ကန့်ကွက်တဲ့အဖွဲ့အစည်းတွေကတခုဖြစ်တဲ့အမေရိကန်နိုင်ငံသားလွတ်လပ်ခွင့်တမဂါကရှင်းနေတူဖြစ်ပါတယ်။သူတို့အနေနဲ့ဒီအမိန့်ကြေညာချက်အသစ်ကိုဘာကြောင့်စံကျင်ကန့်ကွက်တယ်ဆိုတာကိုသူကအခုလိုရှင်းပြပါတယ်
။ Both sides gave their arguments about the legality of the new executive order issued by President Trump, which we believe is a Muslim ban.
ကျွန်တော်ပြည်သူမှုသမ္မတ Trump ရဲ့အမိန့်နဲ့ပတ်သက်လို့ဥပဒေကြောင်းအရနှစ်ဖက်တို့ကဆောက်လွှဲခဲ့ကြပြီဖြစ်ပါတယ်။တရားသူကြီးကလည်းမေးသင့်တာတွေကိုမေးခဲ့ပြီးအစိုးရရှင်းတွေကိုသူအဓိကမေးခဲ့တဲ့အကြောင်းက Muslim တွေအပေါ်ပိတ်ပင်တဲ့သမ္မတ Trump ရဲ့ညှိနှိုင်းချက်တွေပြောဆိုချက်တွေကိုသူလေ့လာခွင့်ရလိုတဲ့အကြောင်းဖြစ်ပါတယ်။အစိုးရဘက်ကတော့ဒါဟာမွတ်စလင်တွေကိုပိတ်ပင်တာမဟုတ်ဘူးလို့ပြောခဲ့ပေမဲ့တစ်ဖက်မှာတော့သမ္မတကမွတ်စလင်တွေကိုပိတ်ပင်မယ်လို့ထပ်ကတည်းကပြောခဲ့တာဖြစ်ပါတယ်
။အမျိုးသားလူမျိုးရေးကိုအကြောင်းပြပြီးကိုယ်ွယ်ရဘာသာတရားတစ်ခုအပေါ်နှိမ်ချဆက်ဆံတဲ့အမိန့်ကြေညာချက်တွေအခုလိုထုတ်ပြန်ဖို့မသင့်ဘူးလို့လည်းသူကဆက်ပြောပါတယ
်။ If there are real threats, then those threats should be investigated on an individual basis, but we shouldn't assume that any group or religion is more dangerous.
တကယ်အန်ရီစီနေရဆိုရင်ဖြစ်ရတစ်ခုချင်းစီအလိုက်အန်ရီကိုစုံစမ်းစစ်ဆေးသင့်ပါတယ်။ကိုယ်ကိုယ်ရဲ့ဘာသာတစ်ခုဟာတခြားဘာသာတွေထက်ဆိုးတယ်လို့ခြုံပြီးယူဆဖို့မသင့်ပါဘူး
။ခရိုင်အခြေစိုက်ပြည်တော်စုတရားသူကြီးသီအိုဒိုးချွန်းကတော့သူ့အနေနဲ့ဗုဒ္ဓဘာသာနယ်မှာစီရင်ချက်ချနိုင်ဖို့ကြိုးစားလှုပ်ဆောင်ပေးသွားမယ်လို့ပြန်လည်ပြောကြားခဲ့ပါတယ်။ဒါပေမဲ့သမရရဲ့အမိန့်ကြေညာချက်စတင်အသက်ဝင်ပြီးတဲ့အချိန်မှာသူ့ရဲ့စီရင်ချက်ထွက်လာလိမ့်မယ်လို့သူကပြောပါတယ်။သမရထရန့်သမရအဖြစ်ကျန်းသစ်စာချိန်ဆိုပြီးသတင်းတပတ်အကြာဇန်နဝါရီလ29ရက်နေ့မှာထုတ်ပြန်လိုက်တဲ့ပုံပုံကျပြန့်တဲ့မူလသမရအမိန့်ကြေညာချက်ထွက်လာခဲ့စဉ်ကဒါဇင်နဲ့ချီတဲ့တရားစွဲဆိုမှုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ဝါရှင်တန်ပြည်နယ်မှာရှိတဲ့ပြည်ထောင်စုအယူခံတရားရုံးကအဲ့ဒီအမိန့်ကြေညာချက်ကိုဖျက်သိမ်းကြောင်းဖေဖော်ဝါရီလ9ရက်နေ့ကဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်းပြောပြတော့တာပါအခုတော့ဒေတာတွင်သတင်းလှတဲ့ပုဂ္ဂိုလ်ကြားပါမယ်ပြီးခဲ့တဲ့လကမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာလုတ်ကြံတက်ဖြတ်ခံရသူဟာမြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေသူအမေခွဲအကိုတော်ဆက်သူဖြစ်တဲ့အကြောင်းမလေးရှားအစိုးရကတရားဝင်အတည်ပြုပြောဆိုလိုက်တယ်လို့အခုလိုလုတ်ကြံတက်ဖြတ်ဖို့မြောက်ကိုရီးယားကစီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းမလေးရှားအစိုးရကအပြစ်ဖို့လိုက်ပါတယ် VOA သတင်းတောက် Jeff Caster ရဲ့သတင်းလှကိုဆက်ပြီးတော့ပြောပြပေးပါမယ်မလေးရှားအစိုးရအာဏာပိုင်တွေဟာDNA အထောက်အထားတွေကိုစစ်ဆေးပြီးတဲ့နောက်အသက်ခံရပြီးတေဆုံသွားသူဟာမြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျုံအွန်ရဲ့အဖေသူမေခွဲညီကိုတော်ဆက်သူကင်ဂျုံနမ်ဖြစ်ကြောင်းအတည်ပြုနိုင်ခဲ့ကြတယ်လို့မလေးရှားတာဝန်ရှိသူတယောက်ကပြောဆိုပါတယ်။ကင်ဂျုံနမ်ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကကွာလာလမ်ပူမြို့ကလေဆိပ်တစ်ခုအတွင်းတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။အမျိုးသမီးနှစ်ဦးကအာယုံကျော်ထိခိုက်စေတဲ့ VH အစိတ်ဒဏ်ဝင်တဲ့သူ့ရဲ့မျက်နှာကိုတိုက်ခိုက်ခဲ့တာဖြစ်ပြီးမင်းနဲ့ဆက်လို့ကြာမှာပဲတည်ဆုံသွားခဲ့ရတာပါဒီတက်ဖြတ်မှုကိုမြောက်ကိုရီးယားနိုင်ငံကအစည်းအဝေးဆောင်ရွက်ခဲ့တာဖြစ်တယ်လို့မလေးရှားနိုင်ငံကအပြစ်ဖို့ထားတယ်လို့ပြင်းမှုကျူးလွန်ရမှာနောက်ထပ်ပါဝင်ပတ်သက်နေတဲ့သူတွေကိုအလို့ရှိနေပါတယ်မလေးရှားဒုတိယဝန်ကြီးချုပ်ကဘရူနေကွာလာလမ်ပူအပြည်ပြည်ဆိုင်ရာလေဆိပ်မှာသတင်းတောက်တွေကိုစကားပြောကြားစဉ်တွေ့ရှိထားတဲ့အချက်တွေနဲ့ပတ်သက်ပြီးတော့အတည်ပြုပြောကြားခဲ့ပါတယ
် Dan Sempel itu telah diLetakkan mengikut prosedur forensik dan prosedur DNA dan saya sekali lagi secara resmi
ဒီတွေ့ရှိချက်နမူနာတွေကိုမှုခင်းစစ်ပညာနဲ့ DNA အစင်းစင်စစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်ကျွန်တော်အနေနဲ့ထပ်ပြီးပြောပါမယ်ဒီတည်ဆုံတဲ့ခန္ဓာကိုယ်ဟာကင်ဂျုံနမ်ဖြစ်ပါတယ
်ဒီလိုရုပ်အလောင်းကိုခွဲစိတ်စစ်ဆေးမှုပြုလုပ်ခဲ့တာကိုမြောက်ကိုရီးယားအစိုးရကလက်မခံပဲပယ်ချထားခဲ့တယ်လို့တည်ဆုံသူဟာကင်ဂျုံနမ်ဖြစ်တယ်လို့အခုချိန်ထိပြောဆိုထားတာမျိုးမရှိသေးပါဘူးမလေးရှားအာဏာပိုင်တွေကပြစ်မှုကျူးလွန်နေတာကိုမှတ်တမ်းတင်ထားတဲ့လုံခြုံရေးဗီဒီယိုကင်မရာပေါ်မှာတွေ့ရှိရတဲ့အထောက်အထားအရအသက်25နှစ်အရွယ်အင်ဒိုနီးရှားအမျိုးသမီးစီတီအေဆီယာနဲ့အသက်28နှစ်အရွယ်ဗီယက်နမ်အမျိုးသမီးဒိုအမ်တီဟုံးတို့ကိုလူသတ်မှုနဲ့ဆွဲချက်တင်ထားပါတယ်ကင်ဂျုံနမ်နဲ့ကင်ဂျုံအွန်းတို့ကမှဆက်ဆံရေးကခက်တန်းတန်းသာရှိခဲ့ပါတယ်ကင်ဂျုံနမ်ဟာ2001ခုနှစ်ကနိုင်ငံကူးလက်မှတ်အတုနဲ့တိုကျိုမြို့ကဒစ္စနီလန်ဥယျာဉ်ကိုတွားရောက်လေပတ်ဖို့ကြိုးစားစဉ်ဂျပန်နိုင်ငံအဝင်မှအဖမ်းခံခဲ့ရပြီးတဲ့နောက်ကွယ်လွန်သွားပြီဖြစ်တဲ့သူတို့ရဲ့ဖခင်မြောက်ကိုရီးယားခေါင်းဆောင်ဟောင်းကင်ဂျုံအီရဲ့မျက်နှာသာပေးမှုမခံခဲ့ရဘူးလို့သိရပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အနန္တခင်ဗျာခင်ဗျာတော်ရရှင်တို့အခုဆက်ပြီးတော့နားဆင်ကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာတရာမီနီမနခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49လို့ပြင်လိုင်းလက်မီတာ50 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ကျွန်တော်ကိုယ်တိုင်လည်းတောင်ထန်းစင်ကလေးကဒီပြည်သူလူပေါ်ပြုကျင့်ရမယ်ကျင့်ဝတ်ဆယ်ပါးပေါ်ကျွန်တော်တို့ကြည်ပြွန်ရလားကျွန်တော်တက်မရိုကြီးကြည်ပြွန်ရလားတက်မရိုခေါင်းဆောင
်ဘူကြီးဟောင်းနေမျိုးစဉ်ရဲ့ယုံကြည်ရကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုရေဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဥကျော်စံတာကဆက်ပြီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဖြစ်ရမှန်တဲ့စိတ်ကူးရင်ဝတ္ထုကြားတနေရာဆိုရဲခေါင်းစဉ်နဲ့ The Nation သတင်းစာရဲ့အကြအပေါ်မှာရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံနောက်ဆုံးပြင်ရဲ့အကြောင်းသတင်းဖော်ထားတဲ့ TV ဇာတ်လမ်းကြောင့်မြန်မာတွေဒေါသထွက်နေတာနားလည်နိုင်ပါတယ်။နန်းတွင်သူတို့ရဲ့မီဒီယာမီလီယံဆိုတဲ့ဇာတ်လမ်းကြောင့်ဒေါသဖြစ်ကြသူတွေထဲမှာစီပေါ်မင်းရဲ့မြစ်တော်ဦးစိုးဝင်းလည်းပါဝင်ပါတယ်။ဒီဇာတ်လမ်းမှာဇက်ကောင်ဇိုင်းနဲ့ဇာတ်လမ်းတွေဟာစိတ်ကူးရင်သက်သက်သာဖြစ်ပြီးမူလသမိုင်းကိုဖျက်ဆီးထားတာမဟုတ်ပါဘူး။စီပေါ်ဘီယင်နန်းတက်နိုင်ဖို့တခြားမိညီမင်းသားတွေကိုကွန်မြတ်စေခဲ့တဲ့မိဖုရားတစ်ပါးအကြောင်းကိုအခြေခံထားတဲ့မြမနန်းတွင်သွေးဇလန်းဖြစ်ပါတယ်။ဒီလိုပြိုင်ဘက်ထိမွေကန်တွေကိုဆက်ဖြတ်တဲ့ဆိုတဲ့သမိုင်းကွက်ကိုတော့စီဘောအနယ်တော်တွေကမငင်းပါဘူး။မြမဘေးအမိသားစုဝင်တွေကိုအရင်အဆိုင်တွေလိုဖြစ်တယ်လို့သရုပ်ဖော်ထားတဲ့နန်းတွင်သူတွေအချင်းချင်းပါရိုက်နေတဲ့ပုံတွေကိုသာသူတို့ညွှန်ဆိုထားပါတယ်။ဒါကိုအမှုပညာလွတ်လပ်ခွင့်ဒါမှမဟုတ်လွတ်လပ်စွာဖော်ထုတ်ခွင့်ရှိတယ်ဆိုပြီးခုခံလို့လည်းရနိုင်ပါတယ်။ကမ္ဘာတဝန်းမှာလည်းအတိတ်ဖြစ်ရတွေကိုဒီလိုပဲရိုက်ပြနေကြတော့ပါအဓိကကပရိသတ်ကိုဆွဲဆောင်နိုင်ဖို့အတွက်သူတို့ကြိုက်တယ်လို့တီထွင်ကြံဆပြီးရိုက်ကူးကြပါတယ်ဇကာထုတ်လုပ်သူဟာတရားဥပဒေနဲ့ဆန့်ကျင်တာမဟုတ်ပါဘူးမြန်မာမှာဘရင်မိသားစုကိုတရားဥပဒေနဲ့အကာအကွယ်ပေးထားခြင်းမရှိပါဘူးထိုင်းနိုင်ငံမှာတော့ Lazy Majesty ဆိုတဲ့ဘရင်စော်ကားမှုဥပဒေနဲ့တာမြစ်ထားပါတယ်ဘရင်စနစ်စော်ကားမှုဥပဒေကတင်းတင်းကြပ်ကြပ်တာမြစ်ထားပါတယ်အခုအနာသိန်းစစ်အစွဲလက်ထက်မှာပိုတောင်းမှတင်းကြပ်ပါသေးတယ်သူတို့အနာသိညာကိုနှက်ကဘရင်စနစ်ကိုသတိဒေသကာကွယ်ခြင်းလို့လည်းဖြစ်ပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာအင်းကြီးချင်းနိုင်ငံတွေရဲ့သမိုင်းဖြစ်စဉ်တွေကိုသူတို့နိုင်ခဲ့တာကြီးပဲရိုက်နေကြတာပါ။သူတို့ဆုံးခဲ့တာကိုသူတို့မရိုက်ပါဘူး။စစ်ဆိုးရရက်ဖက်အစိုးရကပြတ်ထန်းထားတဲ့ထိုင်းနိုင်ငံသမိုင်းမှာလည်းအင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးမှာစစ်ပွဲတွေဖြစ်ခဲ့တဲ့နဲ့သူတို့ရဲ့အောင်ပွဲတွေကိုပဲဦးစားပေးပြီးလေ့လာသင်ကြားစေပါတယ်။ဂျာမနီမှာနာဇီတွေလွတ်ခဲ့တဲ့အတိုင်းပဲဖြစ်ပါတယ်။ထိုင်းအမျိုးသားရေးစစ်တပ်ကိုမြင့်တင်ခြင်းလို့ဒီလိုပဲလုပ်နေတာဖြစ်ပါတယ်။ဒီသဘောထားမျိုးကသူများနိုင်ငံကိုစေးစင်အောင်လုပ်ထားတဲ့ TV ဇာလံတစ်ခုအပေါ်မှာမှန်မှန်ကန်ကန်ဆွေးနွေးခွင့်မရှိအောင်ဖြစ်စေပါတယ်။ဒီသဘောထားမျိုးကိုဆွေးနွေးရမယ်ဆိုရင်တော့တကယ်တမ်းထိုင်းစီးပွားရေးမှာအထူးအကျိုးစီးပွားဖြစ်စေတဲ့နေဆက်ဖြတ်ကျော်အင်းကြီးချင်းအလုပ်သမားတွေအပေါ်မတရားနိုင်တဲ့စီရင်လုပ်တာကစပြီးတော့ဆွေးနွေးရမှာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။နေပြည်တော်ယထာမမီတဲ့မြန်မာနိုင်ငံကတောင်ကိုရီးယားအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ The Diplomat Magazine မှာမီဒီယာဖူနာဂလီရေးသားထားပါတယ်တောင်ကိုရီးယားဟာမြန်မာနိုင်ငံကိုစီးပွားရေးအရာစိတ်ဝင်စားပါတယ်မြန်မာနိုင်ငံဟာတောင်ကိုရီးယားဖို့မဟာဗျူဟာအရအရေးပါတဲ့နိုင်ငံလည်းဖြစ်လာနိုင်ပါတယ်အခုခါအမေရိကန်ပြည်ထောင်စုထရမ့်အစိုးရဟာမြန်မာအစွင်ကူပြောင်းရေးလူခွင့်ရေးကိစ္စပြည်တွင်းမတည်ငြိမ်မှုစတာတွေကိုသိစိတ်ဝင်စားမှာမဟုတ်ဘူးလို့ယူဆလို့ရပါပြီတောင်ကိုရီးယားဟာလည်းထရမ့်အစိုးရဖို့ထိတ်တန့်ဦးစားပေးစီရင်မှာမပါနိုင်ပါဘူးမြောက်ကိုရီးယားနဲ့တရုတ်တို့ပဲဦးစားပေးဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒီနေရာမှာမြန်မာနိုင်ငံဟာမဟာဗျူဟာအရအရေးပါတယ်ဆိုတာကိုအမေရိကန်စီအောင်တောင်ကိုရီးယားအနေနဲ့လုပ်ပေးဖို့လိုအပ်ပါတယ်ဒီအတွက်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံဖို့အမေရိကန်ဘက်ကတွန်းဆုတ်နေမယ်ဆိုရင်တောင်ကိုရီးယားအနေနဲ့ပုံမကြီးမတဲ့အခန့်ကဏ္ဍကပါဝင်ဆောင်ရွက်ပေးသင့်ပါတယ်တောင်ကိုရီးယားနဲ့မြန်မာထိတွေ့ဆက်ဆံမှုကိုတရုတ်ကလည်းအထွေထူးသံတရားဖြစ်စရာအကြောင်းမရှိပါဘူးမ မြန်မာအသွင်ကူးပြောင်းရေးမှာထိထိရောက်ရောက်ပါဝင်ကူညီနိုင်တဲ့အခြေအနေလဲတောင်ကိုရီးယားနိုင်ငံမှာအပြည့်စုံရှိပါတယ်။နိုင်ငံရေးအရသမိုင်းအရအချင်းချင်းမျက်နှာပြက်စရာနောက်တွန့်စရာလည်းမရှိပါဘူး။တောင်ကိုရီးယားဟာမြန်မာတွေအဖို့အနောက်နိုင်ငံတွေထက်ပိုပြီးလူလာအပ်တဲ့ပါတနာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဟာအမေရိကန်နဲ့စီးရီးအရနီနီကကဆက်ဆံနိုင်တဲ့အနေထားလည်းမရှိပါဘူး။ဆန္ဒလည်းမရှိနိုင်ပါဘူး။တောင်ကိုရီးယားနိုင်ငံရဲ့အထောက်အပံ့နဲ့ဖင်လန်းတွေဟာမြန်မာတပ်မတော်အတွက်အမေရိကန်နဲ့တိုက်ရိုက်ဆက်ဆံစရာမလိုပဲလုံခြုံရေးပူးပေါင်းဆောင်ရွက်မှုရရှိနိုင်ပါတယ်။ကိုရိုင်းလဲအာနာရှင်စနစ်ကနေဒီမိုကရေစီစနစ်စီပြောင်းလဲလာခဲ့တဲ့တောင်ကိုရီးယားရဲ့ချင်းကပ်မှုဟာတရုတ်နိုင်ငံရဲ့ချင်းကပ်မှုနဲ့လည်းအများကြီးခြားနားနိုင်တယ်လို့យေသထားပါခင်ဗျာ
။ကျွန်မသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဥကျော်စန်းသားတင်ပြသွားခဲ့တာပါ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါ။မနေ့ကနေ့နားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မနေ့အတွက်တင်ပြမယ့် EDN အသုံးကတော့
To get cold feet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက TO2GET getTo get ga yura, C-O-L-D, cold ga eda, F-E-E-T, feet ga chedao. So, ro, sakwai thulun ye longgao dewe ga ro chedao eda bo shi. Di dong sinte la ra ga ro, tekri taong chao ya ngaku ga Lombard zagabo nga ni lu tcho tute di lo ga soja ba de. Pekza re lu ga pehshong lu basam shi ro bu, pehwa nga twetchin bi so, tu chedao dwe e ni bi lu sinje pele shi de lu su ba de. Da jao mo le,To get cold feet ကတခုခုလောက်တော့မယ်အဲ့ဒီအလောက်ကလည်းခက်မယ်သူ့တွေအန်ဒီရရှိမယ်ဒုက္ခရောက်စေမယ်ဆွရမယ်ဆိုရင်လောက်ခဏဒီမှာမလောက်ရဲတော့လို့မလောက်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြတော့လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလောက်ရမယ်ဆိုရင်ခြေတွေလက်တွေအေးစမြဲဆိုတာလေသောတာရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့ကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အဓိပ္ပာယ်ရပါတယ်
The groom got cold feet before his wedding day and decided to cancel the ceremony.
Chao tui win la bi ni ma lo ya me ha gu ma lo ye be ma lo phe ni de so yin be lu pyo mle
to get cold feet
lu pyo lu ya ba de a ra ga ro di ni minute twe tin pya ke de idiom a thong me phit ba de
ဒေါ်လာလတ်တန်းစီစဉ်တင်ဆက်နေတဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုဆက်လက်ပြီးတော့နားဆင်ရမှာကတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်အင်ဝဒီအစိုးရဟာစစ်တပ်နဲ့ဆက်ဆံရေးမပြတ်ရွံ့အောင်ပြီးဆက်ရတာတွေဟာဒီမိုကရေစီရေးအတွက်ဘလို့ထိခိုက်မှုရှိသလဲရခိုင်ပြည်ထနာကိုအင်ဝဒီအစိုးရကင်တွယ်မှုအပေါ်ပြည်တွင်းနဲ့ပြည်ပအမြင်ကွဲလွမှုစတာတွေကိုရန်ကုန်သတင်းစာတင်နန်းကြောင်းညွှန်ကြားရေးမှုဦးရဲနိုင်မှုပြပသတင်းဌာနတစ်ခုရဲ့မြန်မာပြည်ဆိုင်ရာသတင်းတောက်ဘလော့ဂါဦးတီဟသွေးတို့နဲ့ဦးကျော်စန်းသားဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရအောင်ခင်ဗျာ
။နိုင်ငံတကာမီဒီယာတွေထဲမှာထောက်ပြကြတဲ့ဝေဖန်ကြတဲ့အထက်မှာဒေါအောင်ဆန်းစုကြည်အစိုးရကိုဒါအမှတ်ပေးတဲ့ကိစ္စတစ်ခုတက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တယ်ဆိုတဲ့အချက်လည်းပဲအကောင်မြင်ပြီးတော့ပြောကြပါတယ်ဆိုတော့တက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တာတော့ဟုတ်ပြီအဲ့တော့အဲ့ဒီအတွက်ဘလောက်ထိပေးဆက်နေရသလဲဆိုတာကိုကြည့်မယ်ဆိုရင်လည်းပဲတော်တော်လေးအရေးကြီးမှကိစ္စထင်ပါတယ်အဲ့ဒီတက်မတော်နဲ့ကျင်းနှက်အောင်သူတို့ကိုဖွဲ့စည်းပုံဥပဒေအရဒါနိုင်ငံရေးအခွင့်အာဏာတွေအများကြီးပေးထားရတာတွေကောဘလောက်ထိအတားအဆီးဖြစ်နေပါလဲကိုရင်းနိုင်မို့
ဟုတ်ရုပ်ကပွဲအဖြေတွေမထွက်ခင်အချိန်ကဟိုကျွန်တော်တို့စိုးရင်ပူပန်လာတဲ့အစာရင်တော့အခုတော်ဆက်စီဦးဆောင်တဲ့အစိုးရဖွဲ့ကတက်မတော်နဲ့ဟိုအထိုက်လျောက်ကောင်းမွန်တဲ့ဆက်ဆံရေးရအောင်လုပ်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။နောက်ပြီးတော့အဲ့ဒါကလည်းမှန်ကန်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လက်ခံသည့်ဖြစ်စေမလက်ခံသည့်ဖြစ်စေတက်မတော်ရဲ့အထံကဏ္ဍကဒီနိုင်ငံတော်ပုံပြိုးရေးနဲ့ငြိမ်းချမ်းရေးကိစ္စမှာရေးပါတဲ့နေရာရှိနေလို့ပါပဲ။အဲ့တော့တော်ဆက်စီကိုယ်တိုင်ကလည်းသတိထားပြီးတော့ဒါကိုဆက်ဆံသွားတယ်။ဒီအတွက်တော့အထိုက်လျောက် ဟိုပေးဆက်ရတာမျိုးတွေရှိနိုင်ပါတယ်ဥမာအားဖြင့်ရုပ်တော်ပွဲပတိုင်းမီမှာဒီမျိုးတော်ဒီမိုစီဖွဲ့ချုပ်ကနေပြောလာခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုရုပ်တော်ပွဲပြီးကာလမှာနည်းနည်းလေးဒါကိုဟိုဟိုထိပ်ပိုင်းဥစားပေးနေရမှာမထည့်တဲ့ကိစ္စမျိုးတွေရှိပါတယ်ဒါပေမဲ့တစ်ဖက်ကလည်းပြန်ပြောမယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းဖြစ်စဉ်မှာတမတော်နဲ့အထိုင်းလျောက်ဟိုဟိုဆက်ဆံမှုကကောင်းမွန်တဲ့အတွက်ဟိုဆက်ပြီးတော့အရှိမသွားနိုင်တဲ့အနေအထားမျိုးတွေကတော့ရှိပါတယ်ကျွန်တော်ကတော့ဟိုမြို့ကပွဲမတိုင်ပြီကကြုံပြီးတော့စိုးရင်ခဲ့တဲ့လူတယောက်အနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်ဆယ်မှာဒေါ်ဆက်စုကြည်ဦးဆောင်တဲ့အစိုးရဘက်ကတက်မတော်နဲ့သွားတဲ့အခြေအနေဒီထိုက်လျောက်ကောင်းမွန်တယ်လို့မြင်ပါတယ်ခင်
ဗျဟုတ်ကဲ့ကိုရရမျိုးပြောလို့ကျွန်တော်အဲ့ညဉ့်ချင်းကိစ္စကိုဒီမှာတခွန်းထပ်မေးခြင်းပါတယ်တချို့တိုင်းရင်းသားခေါင်းဆောင်တွေကတော့တက်မတော်ကြောင့်အပြစ်ခတ်ရစေတောင်မှတော်ညီညာရေးဖြစ်စဉ်ရှေ့မတူတာဘူးဖြစ်နေတယ်လို့သုံးသပ်ကြပါတယ်။တောင်ဆန်းစုကြီးဟာဒီအရေးမှာတက်မတော်ရဲ့သဘောတူညီချက်မရဘဲနဲ့ဘာမှဆစ်ဆက်ပြီးတော့မလုပ်နိုင်ဘူးလို့ဆိုကြပါတယ်။အဲ့ဒီကြောက်ဘယ်လိုပြန်ပြောချင်ပါလဲခင်ဗျာ
။ကျွန်တော်ဟိုသတင်းမီဒီယာလောကကလူဆယ်ယောက်ကိုကျွန်တော်မေးကြည့်ခဲ့တာရှိပါတယ်။အဲ့ဒါကတော့အရင်ဟိုနိုဘမာရွေးကောက်ပွဲမတိုင်မီကညီညာရေးဖြစ်စဉ်နဲ့နိုဘမာရွေးကောက်ပွဲတိုင်ပြီးတဲ့နောက်ပိုင်းမှာရွေးကောက်ပွဲဖြစ်စဉ်မော်ဘယ်လိုမြင်လဲဆိုတဲ့အခါမှာသူတို့တဲကအများစုကတို့မှာရုပ်ောက်ပွဲမှာအမျိုးသားဒီမိုစီအဖွဲ့ချုပ်ကနိုင်ပြီးနောက်ပိုင်းမှာငញ្ញရေးဖြစ်စဉ်ကနည်းနည်းနောက်ဆုတ်သွားတယ်လို့တို့ရဲ့အမြင်ကိုတို့ပြောခဲ့တာတွေရှိပါတယ်။ဒါပေမဲ့ဆိုလိုတဲ့သဘောကဟိုနောက်ပိုင်းမှာနည်းနည်းလေးနှေးသွားတယ်နည်းနည်းလေးတန့်သွားတယ်လို့ဆိုလိုတဲ့သဘောပါ။ဒါပေမဲ့အဲ့ဒီမှာပြန်ပြီးတော့ကျွန်တော်ကပြန်ပြီးတော့သုံးသပ်ရမယ်ဆိုတော့27ရာစုပင်လုံကြီးလာကံမှာအဖြေထွက်ခဲ့တာတွေတော့မဟုတ်ပါဘူး။ဒါပေမဲ့အဲ့ဒါက290ကျော်အကြာမှာတိုင်းလားလက်နက်ကိုင်ဖွဲ့တွေနဲ့ဒီဖွဲ့တွေအားလုံးဟာမျက်နှာစုံညီမှာသူတို့ပြောကျင်တဲ့စံနာတွေသူတို့ရဲ့ခံစားမှုတွေနဲ့သူတို့မျှော်လင့်ချက်တွေကိုထုတ်ပြောပွင့်ရတာကတော့ပထမဦးဆုံးချိန်အဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်ကခုနကသတင်းမီဒီယာအဖွဲ့အစည်းတွေကလူဆယ်ယောက်ကိုကျွန်တော်မေးကြည့်ပါတယ်။ရင်းဆိုးရဖွဲ့နဲ့အခုဆိုးရဖွဲ့နဲ့ဒီလက်နက်ကိုင်ဟိုပြိပခါနဲ့ညီညာရေးဖြစ်စဉ်ပေါ်မှာမတူညီတဲ့ဆိုးရနှစ်ဖွဲ့ကြားထဲမှာ intention လို့ခေါ်တဲ့ဖြစ်စံဓာတွေကိုမေးတဲ့အခါမှာတော့သူတို့ကအခုအစိုးရဘက်ကနှောင့်နှေးမှုရှိတော့လဲ intention ဖြစ်စံဓာအနေနဲ့ရည်ရွယ်ချက်အနေနဲ့တော့ပို့ပြီးတော့ယုံကြည်စိတ်ချပွဲရာရှိတယ်လို့သူတို့ပြောပါတယ်ဗ
ျဟုတ်ကဲ့ကိုစီဟာသွေးသဘောထားလည်းသိကျင်ပါတယ်တက်မတော်နဲ့ဆက်ဆံရေးကောင်းတယ်လို့ပြောကြတဲ့နေရာမှာအဲ့လိုဆက်ဆံရေးကောင်းနေဖို့အတွက် NLD ဘက်ကပြစ်ဆက်ရတာစောစောကပြောသလိုတချို့ကသုံးသပ်ကြတယ်တိုင်းရင်းသားခေါင်းဆောင်တွေပေါ့အထူးသဖြင့်တလောတော့ကကျွန်တော်ဖတ်ရပါတယ်တမတော်ရဲ့သဘောတူညီမှုမပါဘဲနဲ့ဒေါက်ဆန်းစုကြည်ဟာဒီကိစ္စမှာရှေ့မရွေးနိုင်ဘူးဆိုတာကိုစီဟာသွေးသဘောထားပြောပါဦးခင်ဗျာဒီကိစ္စမှာ
ဟုတ်ကဲ့အရင်ဆုံးကျွန်တော်ဟိုဘောဒီတက်တဲ့ဟိုဒီ NLD ဆိုအပ်တဲ့အစီအပြေချင်းဟာတော့ဒီရေးပါလဲဆိုရယ်ဖိစားလဲကျွန်တော်အရင်ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော် NLD ကကျွန်တော်တို့ဒီလိုမျိုး land slide နိုင်သွားပြီးတော့အစိုးရဖွဲ့တယ်နဲ့အချိန်တွေမှာတိုင်းနာလက်နက်ကိုင်အဖွဲ့စည်းတွေထဲမှာရောကျွန်တော်နိုင်ငံရေးအခြားနိုင်ငံရေးအင်အားစုတွေကြားထဲမှာရောနိုင်ငံတကာတိုင်းဝမ်းမှာရောစိုးရင်ပူပါမှုရှိပါတယ်။ဒါဖြစ်လို့လဲဆိုတော့ဒီအရင်ဟိုကျွန်တော်စစ်ဘုအများဆုံးပါခဲ့တဲ့ဥဒန်းရွှေဖွဲ့ခဲ့တယ်လားဥဒန်းရွှေထားခဲ့တဲ့ဒီအစိုးရဥပဒေအစိုးရကဒီကျွန်တော်တို့ဒီတက်မတော်အင်အားစုတွေကလား NLD လိုမျိုးအတိုက်ခံအင်အားစုကနိုင်တော့အာဏာဆွဲပါမလား။အာဏာပြန်ပြီးတော့တက်မတော်အနေနဲ့လားတက်ခံရအာဏာလက်လွတ်လိုက်ရတဲ့အချိန်မှာတက်မတော်အနေနဲ့တတိမြေအာဏာသိမ်းနိုင်လားဆိုစိုးရင်တောင်းကြမှုရှိပါတယ်။ဒါဟာအခြေအနေကိုအများကြီးချိန်ချောက်ပါတယ်။ဆိုတော့ဒီအစိုးရအသင်းအနေနဲ့ဒီတက်မတော်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံနိုင်မှုဒီအစအစအရာရာအထူးသဖြင့်ရန်ကန်တကာအတိုင်းဝိုင်းကောအထူးသဖြင့်ကျွန်တော်တို့အင်းမားချင်းနိုင်ငံတွေရောအားလုံးစိတ်အေးသွားတယ်ကျွန်တော်တို့ဟိုဘောနောစိတ်သက်သာရသွားပြီးတော့စပြီးအစိုးရအသက်ကိုယုံကြည်ဆက်ဆံတဲ့အနေသားမျိုးကဒါအရင်ကြီးပါပါတယ်။တက်မတော်နဲ့ပြည်လဲခြင်းဒီအပြီးအာဏာရထားတဲ့ NLD အနေနဲ့အာဏာရရှိမှုကိုဆက်လက်ပြီးတော့ထိန်းသွားနိုင်တယ်လို့ယုံကြည်မှုဖြစ်စေတယ်။ဒါအရင်ကြီးပါတဲ့အချက်ပါ။ဒါကြောင့်ဒေါက်ဆန်းစုကြည်ရရဲ့ကျွန်တော်တို့တက်မတော်နဲ့အချင်းပြောင်းတန်းနိုင်သူတွေကြိုးစားတယ်လို့ကျွန်တော်မြင်ပါတယ်။နောက်တစ်ချက်ကတော့
တိုင်းရင်းသားတွေနဲ့ဆက်ဆံရေးရှင်းပြဘူးဆိုတာဟုတ်ကဲ့
ကျွန်တော်နားလေတာကတော့ဟိုပါတော့ဒီဒေါက်ဆန်းစုကြည်ကသူလှုပ်ချင်တာတွေအားလုံးကိုဟာတက်မတော်ကိုကြော်ပြီးမလုပ်နိုင်ဘူးဒီတိုင်းရင်းသားတွေနဲ့ဒီငင်းငယ်ရေးဆွေးနွေးတဲ့အပိုင်းမှာဟာဟိုတက်ကအခုခံတင်နေတယ်ဆိုတဲ့ကိစ္စကတော့တွေ့ရင်ပြောရင်ကျွန်တော်ဒီကိစ္စတော်တော်ရှုပ်ခေးပါတယ်ကျွန်တော်အမြဲတမ်းပြောဖို့ထပ်ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့အပိုင်းတွေကကျွန်တော်ဒီခြေသားမှာဖြစ်ပြနေတဲ့အပိုင်းတွေရှိပါတယ်ဒါတွေကြတော့ကျွန်တော်တို့ဒီကာကွယ်ဥပဒေချုပ်ကဒေါက်ဆန်းစုကြည်ကိုဘယ်လိုပြင်ဆင်လာလဲဆိုတော့ကျွန်တော်မသိဘူးတိုက်ပွဲတွေကပိုဖြစ်လာတဲ့အတွက်အခက်အခဲရှိပေမဲ့ဒေါက်ဆန်းစုကြည်ကအခုအချိန်မှာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒီတက်မတော်ဘက်မှာရန်နေတကယ့်သူဖြစ်နေတာပေါ့နော်အဲ့တော့ဟိုတက်မတော်ကလည်းကျွန်တော်ရဲ့ကော်မန်ဒါကကြောင်းသွားပြီအလားအရင်လုံးကလိုမဟုတ်တော့ဘူးအလားဦးထင်ကျော်ဖြစ်သွားပြီဆိုကြပါဆိုဒေါက်ဆန်းစုကြည်ဖြစ်သွားတဲ့အတွက်သူ့အနေနဲ့တိုက်ရတာကအကယ်၍သူ့အနေနဲ့ဒီဒေါက်ဆန်းစုကြည်ဘက်ကနေပြီးတော့အလားဟိုဒီလိုတိုက်ပွဲတစ်ခုချင်းစီကိုသူ့အနေနဲ့ကန့်တတ်နိုင်စရာမရှိဘူးထိန်းချုပ်နိုင်စရာမရှိဘူးဆိုတော့သူကတိုက်ရတာပို့ပြီးတော့အားတာရဲ့သဘောရှိတယ်အဲ့တော့သူကလည်း ကျွန်တော်ဆီနဲ့မြေပြင်မှာတော်တော်လေးဆက်စင်ကြီးတွေလွတ်ချင်သလိုလုပ်နေတဲ့သဘောရှိပါတယ်။ဒါကလည်းတော်ဆန်းစုကြီးအစိုးရအနေနဲ့ဒီဘန်းကိုမကျွမ်းကျင်တာလည်းပါပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကမြန်မာနိုင်ငံအစိုးရသစ်အတွက်အဓိကစင်ခေါ်မှုတစ်ရက်လို့ထင်ပါတယ်။အဲ့ဒါကတော့ဘာသာရေးနဲ့ပတ်သက်တဲ့အခြေခံတဲ့ကိစ္စလောလောဆယ်မှာတော့ဘာသာရေးအပြင်အခုဘူးသီးတော်မောင်တော်ဘက်မှာဖြစ်နေတဲ့ကိစ္စပါ။ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုအများကြီးပုံမှန်လေးလေးလှုပ်လာတဲ့အစိုးရကလည်းနေ့စဉ်နဲ့အများစုသို့ထုတ်ပြန်တဲ့နောက်ပြောနိုင်ငံတကာအသိမှတ်ပြုထားတဲ့စောစောကဆရာတို့နှစ်ယောက်ပြောသလိုပဲအစိုးရလည်းဖြစ်တယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းပဲဒီဟာကိုအများကြီးမကြာခဏဖြစ်ရှင်းတယ်။သို့တော်လည်းပဲနိုင်ငံတကာကတတိယမီဒီယာတော့ပြောလိုက်တိုင်းပြောလိုက်တိုင်းအဲ့ဒီမှာလူခွေချိုးဖောက်တာဖြစ်နေတယ်ဘာညာဆိုပြီးတော့ရေးကြပါတယ်ဆိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့နိုင်ငံတကာတတိယမီဒီယာလောကကပြောနေတာနဲ့လက်ရှိအခြေအနေဘယ်လိုမြင်ပါလဲ
ကျွန်တော်အမြင်ကတော့သူသခင်ရခိုင်မှာဖြစ်တဲ့ပြဿနာတွေမှာဒါကိုချင်းကပ်ကြတဲ့တတိယမီဒီယာတွေပဲဖြစ်ဖြစ်နိုင်ငံတကာဖွယ်စည်းတွေပဲဖြစ်ဖြစ်ပြည်ရင်းဖွယ်စည်းတွေပဲဖြစ်ဖြစ်အမြင်ကအများစုကအဖြူနဲ့အမဲကိုရွေးချယ်ကြတာများပါတယ်တချို့ကဖြူလို့ပြောမယ်တချို့ကအမဲလို့ပြောမယ်ကျွန်တော်အမြင်ကတော့ဒီလိုကိစ္စမျိုးကဒီလိုပြိပခါမျိုးဟာဟိုမိခိုးရအောင်ရှင်နေမှာရှိရလို့ထင်ပါတယ်။ဥပမာအပြင်နိုင်ငံကဖွဲ့စည်းတွေကသုံးတက်တဲ့အခါမှာနိုင်ငံကလူ့ခွင့်ရေးစာချုပ်စာချုပ်တွေကသုံးတက်တဲ့ချင်းကတာမျိုးတွေရှိမယ်။ပြည်ရင်းမှာရှိတဲ့ဟိုအထူးအပြင်ဟိုနောက်တစ်ဖက်ဆုံးကရုပ်ချစ်ဖွဲ့စည်းတွေကနောက်တစ်မျိုးနဲ့တုံ့ပြန်တာမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီဖြူနဲ့အမဲနေရာတော်တော်များများကပြိပခါကိစ္စတွေမှာအဲ့နှစ်ခုကဟိုရှောင်းသိမ်းတဲ့အနေအားလို့မြင်ပါတယ်။နိုင်ငံကမီဒီယာတွေကဒါနဲ့ပတ်သက်ရင်ဒေါ်စုကရွေးချယ်နာမည်ကိုသုံးပြီးတော့ဖြေရှင်းတာမျိုးမရှိဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့လေးလေးနက်နက်ပြောတာမျိုးမရှိဘူးဆိုတဲ့ဟာမျိုးတွေမှာဟိုတဝက်တစ်ပြက်လက်တခံနိုင်ပေမဲ့တကယ်တမ်းပြည်ပမှာဒေါ်စန်းစုကြည်နဲ့အစိုးရဖွဲ့ကရေးဆိုင်နေရတဲ့အနေအားအင်တာခတ်ခဲတဲ့အနေအားဖြစ်ပါတယ်။1962ခုနှစ်နောက်ပိုင်းမှာပထမဦးဆုံးချိန်90ကျော်ကြာမှာတက်လာတဲ့ရသအစိုးရဖွဲ့ဟာအခက်ခဲတွေအများကြီးနဲ့ရေးဆိုင်ရပါတယ်။နောက်တစ်ခုကသူတို့ရပါအစိုးရအဖွဲ့ကိုထိုးနှက်ခြင်းနဲ့ဒါမှမဟုတ်လေအမားတွေကိုထောက်ပြခြင်းနဲ့အဖွဲ့စည်းတွေကဒီလုံရက်တွေနဲ့ပတ်သက်ပြီးတော့ဒါကိုနမူနာပေးနေတဲ့အဖွဲ့ရှိတယ်လို့တကယ်တမ်းကလူထုထဲမှာလည်းဒီပြဿနာကိုတည်တည်ချာချာနားလည်မှုရှိတာမဟုတ်ပါဘူး။တခိုင်မှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့အရင်တုန်းကဘာတွေဖြစ်ခဲ့တယ်ကိုရိုနီကိကဘာတွေဖြစ်ခဲ့တယ်နောက်ပိုင်းဘာတွေဖြစ်တယ်အခုဘာတွေဖြစ်တယ်ဆိုတာကိုတည်တည်ချာချာနားလည်မှုရှိပဲနဲ့ဆိုရှယ်မီဒီယာလူမှုမီဒီယာမှာတော့လကောင်းဒါမှမဟုတ်ရင်လည်းလူလူတွေကြားထဲမှာလကောင်းပြောဆိုနေတဲ့အရာတွေကတော်တော်လေးစိုးရိမ်စရာအနေထားတွေရှိပါတယ်အဲ့တော့ဟိုနိုင်ငံတကာမီဒီယာတွေကပေါ်ပြသလိုနိုင်ငံတကာတမင်ငံပုဂ္ဂိုလ် Nobel ငင်းငယ်ဆုရှင်ဒေါက်တာဆုကြည်ကလုံးဝပြောမဆိုင်ဘူးဆိုတော့ဟိုအမြင်ကိုတော့ကျွန်တော်ကသဘောမတူနိုင်ပါဘူးကျွန်တော်ထင်တာကတော့သူဟာထိုက်တဲ့ကလောက်တော့ view ဆိုင်တယ်ဒါပေမဲ့ဟိုစိုးရိမ်မှုကြီးကောင်းကြီးမယ်လို့ကျွန်တော်မြင်ပါတယ်စိုးရိမ်မှုကြီးကောင်းကြီးမဲ့အတွက်ဒီပေါ်မှာစင်ကြီးမှုများလဲများနိုင်ပါတယ်။နောက်တစ်ခုကဒီအစိုးရဘက်တွေတောင်မကဘဲနဲ့သတင်းမီဒီယာတွေကဒီပေါ်မှာထုတ်ပြန်တာလည်းအခုချိန်မှာဒီအဖြူနဲ့အမဲပုံစံဖြစ်နေပြီးတော့မိခိုးရောင်ကြတဲ့အလယ်လက်အခြေအနေကိုသတင်းထုတ်ပြန်ဖို့အတွက်ကြွမ်းကျင်မှုပဲဖြစ်ဖြစ်ဓမ္မမဟုတ်လဲလူအများစုဒါမှမဟုတ်လူအများစုမဟုတ်ရင်တော့မှတော်တော်များတဲ့ဗုဒ္ဓဘာသာမြန်မာတွေရဲ့တုံ့ပြန်မှုပေါ်မှာစိုးရိမ်မှုလွန်ကဲပြီးတော့စိတ်ပင်ကျင်လွန်းနေတာတော့ရှိနေတယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုသီဟာသွေးရဲ့သဘောထားလည်းသိရင်ပါတယ်ဒီအရေးမြန်မာအစိုးရကင်တွယ်ပုံနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက
်ဟုတ်ကဲ့ဒီအခုချိန်ဒီလက်ရှိအစိုးရအသစ်နဲ့ကင်တွယ်နေတဲ့ပုံစံကကျွန်တော်အမှန်ကန်တယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့တတိကြီးကြီးနဲ့သာပြီးကင်တွယ်နေတယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့ဆိုတော့အရင်အစိုးရဆက်ဆက်ကလုပ်ခဲ့တဲ့လုပ်ပြီးလုပ်ရနေတဲ့အကျိုးဆက်တွေကကျွန်တော်တို့မြင်ပြီးတွေ့ပြီးဖြစ်ပါတယ်ပိုဆိုးသွားတယ်ဟလာပိုပြီးတော့ချင်းရဆက်တဲ့အနေအထားကိုရောက်လာတယ်ဆိုတော့အားလုံးလည်းမြင်ကြပါတယ်ဆိုအခုအခြေအနေကအခုဖြစ်သွားနေတဲ့အခြေအနေကစဖြစ်နေရနေပြီးတော့ကျွန်တော်လေ့လာကြည့်မယ်ဆိုလို့ဆိုရင်ဒီဒီခိုင်မှာဖြစ်နေတဲ့ကိစ္စမောင်ရောတဝိုက်မှာဖြစ်နေတဲ့ကိစ္စထောင်ချောက်အခုလည်းကျွန်တော်တို့မောင်းသွင်းနေတာပါဘယ်လိုထောင်ချောက်တွေကိုမောင်းသွင်းနေတာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီအရက်သားတွေကိုဟလာအင်အားပုံပြီးတော့ခြေမုံတွေနှိမ့်ဆက်တယ်တတ်ဖြတ်တယ်ဆိုတော့အမြင်ကိုရောက်အောင်စနစ်တကျကျွန်တော်တို့ခံပြီးနေတာပါဘာဖြစ်လို့လဲဆိုတော့ဒီလက်နဲ့ကိုင်အုပ်ချမှုဟာလက်နဲ့အကောင်းစားတွေနဲ့ခြေဆိုင်တိုက်ပွဲဝင်နေတာမဟုတ်ဘဲနဲ့ပဋိပက္ခတစ်ခုဖြစ်အောင်လုပ်ပွဲပြီးတော့မှဒီဘက်ကနေပြီးတော့တိုင်လန်တိုက်ခိုက်တဲ့အခြေမျိုးဟာဟိုဘက်မှာအရက်သားတွေကိုခုခံခံနဲ့ဒီနဲ့ကိစ္စကိုဆင်ရင်နေတာတွေ့ပါလေ။ဆိုတော့ဒီအကိစ္စအားလုံးမျောလင်းသားဆိုလို့ပဲဟလာဟိုလူတွေအများကြီးတွေ့လာပါ။အခုတွေ့တဲ့လူတွေကရက်သားတွေဖြစ်နေတယ်လား၊ဒုတ်သားလည်းနဲ့လူတွေဖြစ်နေတယ်။တော့လက်နဲ့ခေါင်းတွေတက်ဆင်လာတာမဟုတ်ဘူး။ဆိုတော့ဒီဟာအရင်အရေးကြီးပါလေ။ဂျာကိုလုံနေတဲ့လူတွေကဘာယူရတဲ့လုံနေလဲဆိုတာကိုကျွန်တော်တို့ကဒါအရန်သတိထားပါပဲ။အခုတော့မြန်မာတော့ကတော့ကျွန်တော်တို့ရက်သားတွေအခုတော့ကျွန်တော်တက်နေတယ်ဆိုတော့ image ကိုဟိုပေါ်အောင်လို့ကျွန်တော်တို့ထောင်ချောက်တစ်ခုကိုပဲဆင်ရင်ထားတယ်လို့မြင်ပါလေ။ဒါကြောင့်မို့လို့လေဒီကြီးစွာနဲ့အစိုးရတက်ကနေပြီးဖြည်းဖြည်းချင်းကင်တွယ်တယ်လို့မြင်ပါတယ်။ဆိုတော့ဟိုဒီကပို့ပြီးတော့ကျွန်တော်တို့မီဒီယာတွေတွားခွင့်လာခွင့်ပေးဖို့အဲ့ဒီနေရာတွေကိုသတ်ပါတီကတွားဖို့တွားခွင့်ပေးဖို့ကိုကျွန်တော်တို့လုံနေပါတယ်။မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တစ်ဖြည်းတစ်ဖြည်းနဲ့ဒီဗီဇာကြီးလာနိုင်ပါတယ်။နိုင်ငံတကာပို့ပြီးတော့ဆွဆွဲပြောဆိုတဲ့နေရာတွေရှိမှာရှိလာနိုင်ပါတယ်။
ုကျော်စန္ဒာစီစဉ်တဆက်တဲ့အပတ်စဉ်မြမအရေးတုံးတက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ကြားကြမှာကတော့အပတ်စဉ်သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်အခုဒီပတ်မှာတော့ပြည်သူအကျိုးပြုပရဟိတလုပ်ငန်းကြီးဆောင်ရွက်နေတဲ့ဗိုလ်ကြီးဟောင်းဦးနေမျိုးစဉ်ရဲ့အမြင်ကိုနားဆင်ကြပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီလိုရယုံကြည်ရာစီစဉ်အတွက်ကျေးဇူးပါကျွန်တော်ညီမျိုးစင်ရဲ့ယုံကြည်ရာပြတ်တက်ခွင့်ရတော့တယ်လဲကျေးဇူးတင်ပါတယ်ကျွန်တော်ဟာစစ်သားဟောင်းတယောက်ဖြစ်ပါတယ်တမတော်တယ်မှာ17နှစ်ကျော်ကျော်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့လူတယောက်ပါအဲ့တော့ကျွန်တော်တာဝန်ထမ်းဆောင်စဉ်ကလေ့ကျင့်သင်ကြားခဲ့ရတဲ့စစ်တီတော်ချစ်ဝတ်တီတဲကအထူးသဖြင့်အမှတ်ရနေမိတာကပြည်သူလူထုပေါ်ပြုကျင့်ရမယ်ကျင့်ဝတ်10ပါအကြောင်းနဲ့ပတ်သက်လို့ပါကျွန်တော်ကိုယ်တိုင်လည်းတာဝန်ထမ်းစဉ်ကလေးကဒီပြည်သူလူပေါ်ပြုကျင့်ရမယ်ကျင့်ဝတ်10ပါးပေါ်ကျွန်တော်တို့ကြည်ပြွန်ရလားကျွန်တော်တက်မတော်ကြီးကြည်ပြွန်ရလားတက်မတော်ခေါင်းဆောင်တွေအစဉ်အမြဲဒီဟာကိုညွှန်ကြားဥထိပ်ထားရလားလို့စဉ်းစားရင်လည်းပဲကျွန်တော်တက်မတော်ကမိမိသဘောနဲ့မိမိနှုတ်ထွက်ခွင့်တင်ဖြစ်ခဲ့တာပေါ့လေအဲ့တော့မှတ်မိတလို့ဆိုရင်ဟိုပြည်သူလူပေါ်တစ္ဆာဆောင်တည်ယူသေးပါဆိုတာထိတ်စီးမှာကျွန်တော်တို့လူတို့ချင်းပြောရရင်ပြည်သူလူပေါ်တစ္ဆာဆောင်တည်ယူသေးမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတဲ့အာဏာရှင်ရေးဆွဲခဲ့တဲ့တစ်ဖက်သက်ဥပဒေတွေကိုကာကွယ်ဆောင်ရှောက်စရာအကြောင်းမရှိတော့ပါဘူး။ဒါကျွန်တော်ယုံကြည်တဲ့ပထမဆုံးချက်ပါ။ပြည်သူလူထုရဲ့အသက်အဝေးစီစဉ်တွေကာကွယ်ဆောင်ရှောက်မဲ့တကယ်လက်နက်ကိုင်တပ်ဖွဲ့စစ်စစ်ဆိုရင်ပြည်တွင်းစစ်တွေအထွန်းရှိအောင်မွေးမြူမထားတင်ပါဘူး။ဖြည့်ရှင်းဆောင်ရွက်ငြိမ်းချမ်းရေးရအောင်တိစောက်နိုင်ရပါလိမ့်မယ်။ပြည်သူလူထုနဲ့ယဉ်ကျေးစွာဆက်ဆံပါဆိုရင်တော့ပြောစရာအထူးမရှိပါဘူး။အွန်လိုင်းတွေမှာနော်တမရောဟိုကိုချစ်မြတ်နှုသူများကွန်ရက်တို့အခုလိုမျိုးရေးသားနေတဲ့လူတို့ပြည်သူလူစုကိုယဉ်ကျေးစွာရေလိုလှလိုဆက်ဆံမှုတွေဘယ်လောက်ထိရှိပြီလဲပြန်စဉ်းစားရမှာပါအဓိကတော့ပြည်သူလူစုရဲ့အကျိုးစီးပွားကိုအစဉ်ဥထိပ်ထားတဲ့တနက်ကန်တက်ဖွဲ့ကြီးဖြစ်ရလားဆိုတာဥပိုင်ကုမ္ပဏီတို့ထိတ်ထိတ်ကျဲချမ်းသာကြီးပွားနေတဲ့ဗိုလ်ချုပ်ကြီးဟောင်းတွေတို့ဇာတိကြည့်ရင်ကျွန်တော်တို့သိပါတယ်ပြည်သူလူထုကိုလောင်ပြောင်မထီမဲ့မြင်စော်ကားမော်ကားဒါတွေကိုလည်းရှောင်ကြဉ်ပါလို့ဆိုတော့လည်းပဲကျွန်တော်တို့တွေခုချိန်ထိလက်နက်နဲ့အကြောင်းပြဖြစ်နေတဲ့သူတွေရှိနေစေဖြစ်တယ်။အဲနံပါတ်6ကျွန်တော်မှတ်မိတာကတော့ပြည်သူလူထုအပေါ်တဲ့လက်နက်အားကိုဖြင့်အနိုင်ကျင့်ခြင်းမှရှောင်ကြဉ်ပါတဲ့။25ရာခိုင်နှုန်းအပါဝင်ခြေဥဆိုတဲ့ဥပဒေကြီးတစ်ဖက်သက်ဥပဒေကြီးနဲ့အခုတည်းကလည်းတရားဥပဒေစိုးမိုးမှုမတိဆောက်နိုင်တရားရေးဌာနတာဝန်ရှိသူတွေကိုယ်တိုင်လည်းကိုကျင့်တိုက်ခါဖြောင်းမှတ်ကြောင်းလဲမပြတာနိုင်နော်ပြီးတော့လေပြည်သူအစိုးရလက်အောက်မှာလဲတရားရေးနဲ့ကာကွယ်ရေးအဖွဲ့အစည်းတွေကိုမထားရှိအဲ့တော့ပြည်သူလူထုအပေါ်လက်နက်အားကိုးနဲ့ဘယ်သူတွေကဘယ်လိုဆက်လက်စီးပူးအနိုင်ကျင့်နေသေးသလဲဆိုတာတစိမ့်စိမ့်စဉ်းစားလေးလေးတွေးရှိလေးလေးပါပဲအဲကျွန်တော်မိမိနဲ့မသက်ဆိုင်တဲ့အမှုကိစ္စတွေကိုကျွန်တော်များဝင်ဆွဲမိနေသလားတော့မသိပါဘူးဒါပေမဲ့ကျွန်တော်နိုင်ငံသားတစ်ယောက်ပါနော်နောက်ဆုံးချက်ကျွန်တော်တက်မတော်အပါဝင်ပေါ့လေမြန်မာနိုင်ငံအုပ်ချုပ်ရေးအရာရာရာမှာရောအဲ2008ဖွဲ့စည်းပုံဆိုတဲ့အခြေခံဥပဒေအရခြံထားခဲ့တဲ့ရခိုင်စနစ်ဟောင်းကလူများကိုကျွန်တော်ပြောချင်တာတော့ဘယ်ဟာပဲလှုပ်လှုပ်ဘယ်ဟာပဲတွေးဘာဘယ်အရာပဲစဉ်းစားပြည်သူလူထုကိုဦးစားပေးပါတဲ့မိမိမှခွင့်ရေးပို့ပြီးမယူပါနဲ့တဲ့ဒီအချက်လက်တွေကတကယ်တော့အမတန်ကောင်းမွန်တဲ့ပြည်သူလူထုပေါ်မှာတကယ်တမ်းသာပြုကျင့်ကြမယ်ဆိုရင်ပြည်သူချစ်တဲ့တမတော်ဖြစ်မယ်ပြည်သူယုံကြည်လေးစားတဲ့တမတော်ဖြစ်ပါလိမ့်မယ်လို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါရတဲ့မြန်မာနိုင်ငံမှာပရဟိတလုပ်ငန်းတွေကိုဆောင်ရွက်နေသူဘူကြီးဟောင်းနေမျိုးစင်ရဲ့ယုံကြည်ရာကိုတင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံဟာနှစ်ပေါင်း60ကျော်ကီမီတာစုဥဆောင်လာခဲ့တဲ့အာဏာရှင်နိုင်ငံဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကအစ်စ်ထုတ်ပြန်လိုက်တဲ့နှစ်ပတ်လည်လူ့အခွင့်အရေးစီရင်ခံစာအရမြောက်ကိုရီးယားရဲ့လူ့အခွင့်အရေးခြေနေဟာအင်မတန်ဆိုးရွားတဲ့ခြေနေမှာရှိနေပါတယ်။အစိုးရဟာပြည်သူလူထုရဲ့ဘဝအစိပ်ပိုင်းအများပြားကိုတင်းကျပ်စွာထိန်းချုပ်ထားပြီးတော့လွတ်လပ်စွာပြောဆိုခွင့်၊တည်နှလုံးလက်ခွင့်၊စုဝေးခွင့်၊အသင်ပင်ဖွဲ့စည်းခွင့်၊ဘာသာရေးလွတ်လပ်ခွင့်၊သွားလာလှုပ်ရှားခွင့်နဲ့အလုံသမားအခွင့်အရေးတွေကိုညှင်းပယ်ထားပါတယ်။ နိုင်ငံတွင်းမှာနိုင်ငံရဲ့အကျဉ်းစခန်းပေါင်းအများပြားထားရှိပြီးတော့အဲ့ဒီအကျဉ်းစခန်းတွေရဲ့အခြေအနေဟာမကြာခဏဆိုသလိုအတိတ်အာဓမအလုံးကျန်းခိုင်းစေမှုအပါအဝင်ရက်ဆက်ကြမ်းကြုတ်ပြီးအသက်အန္တရာယ်ဆိုးရိမ်ရလောက်တဲ့အထိဆိုရပါတယ်ကိုရီးယားပြည်နယ်ပေါင်းစည်းရေးဌာနရဲ့2015အစည်းအဝေးခန်းစာအရနိုင်ငံတော်လုံခြုံရေးဝန်ကြီးဌာနကဒီအကျဉ်းစခန်းတွေကိုစီမံအုပ်ချုပ်ရပါတယ်။ဒီစခန်း5ခုတည်းကတစ်ခုစီမှာအကျဉ်းသား9,500ရှိတယ်လို့သိရပါတယ်။ဒီအကျဉ်းစခန်းတွေကလူခွေးရေးကိုပြင်းပြထန်ထန်ချိုးဖောက်တဲ့နေရာတွေဖြစ်ပါတယ်။ထိမ့်သိမ့်ခံတွေအကျဉ်းသားတွေကိုရက်ဆက်နှင်းဆဲမှုတွေအစဉ်သဖြင့်ရှိနေပြီးတော့နိုင်ငံရေးအကျဉ်းစခန်းတွေထဲမှာလူမြင်ကွင်းမှာကွပ်မျက်မှုတွေရှိတယ်လို့လွန်မြောက်လာသူတွေကပြောပါတယ်။ဒီအကျဉ်းစခန်းတွေထဲမှာအာဏာပိုင်တို့ရဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုလည်းဗက်ပြောင်းလာသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ပြောဆိုချက်တွေအများသိရပါတယ်။ညှဉ်းပန်းနှိပ်စက်မှုတွေထဲမှာဆိုရင်ပြင်းထန်စွာရိုက်နှက်မှုလက်စစ်ကျဉ်းဆက်နဲ့တို့တာတွေလူများရှေ့မှောက်မှာအရှက်ရစေရအောင်အချိန်ကြာရှည်စွာကိုလုံးတီချွတ်ထားတာမျိုးရက်လို့လဲလျောက်လို့မရတော့အောင်ကျင်းပြောင်းတဲ့အခန်းထဲမှာတိုက်ပိတ်ထားတာတွေပါဝင်ပါတယ်။တချို့ကိစ္စတွေမှာဆိုရင်မွေးကိစ္စကလေးငယ်တွေကိုမိခင်တွေရှေ့မှောက်မှာထားပြီးတော့မိခင်တွေမကြည့်မနေရတက်ဖြတ်တာမျိုးရှိပါတယ်။ရက်ဆက်နှင်းဆဲမှုတန်းအနာရောဂါနဲ့အငတ်ထားမှုစတာတွေကြောင့်အကျဉ်းသားတွေအများပြားသိဆုံးရတယ်လို့ဗက်ပြောင်းလာသူတွေကပြောပါတယ်။2016ရဲ့အစည်းအဝေးခန်းစာရတော့ထောင်ထဲမှာကလေးမိဖွားတာကိုကန့်သက်ပြီးအတင်းအဓမ္မကိုဝင်ဖြတ်ချတာမျိုးတွေလည်းရှိခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကလူခွေးနဲ့ဒီမိုကရေစီအုပ်ချုပ်ရေးကိုအားပေးချက်ဟာအမေရိကန်နိုင်ငံသားမူဝါဒရဲ့ကြိုးယိုးမှန်တိုင်ဖြစ်တယ်လို့ Tillerson ကပြောပါတယ်။ဒီလူခွေးအစည်းအဝေးခန်းစာတွေဟာမြောက်ကိုရီးယားအပါအဝင်ကမ္ဘာနိုင်ငံတွေမှာလူလက်ခွေလူကုန်တိတ်ခါနဲ့ကမ္ဘာတဝန်းကျွေးဝချမ်းသာရေးတို့ကိုအမေရိကန်ပြည်အောင်စုကမငြိမ်းမငြိမ်းဆောင်ရွက်တာဖြစ်ကြောင်းပြသတာဖြစ်တယ်လို့ Tillerson ကပြောသွားပါတယ်ရှင်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုအပ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ကြာတာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုပိုဇော်ဝင်းလှိုင်ကကြီးညာပေးပါဦးမယ်ခင်ဗျာ။
မနေ့နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်သမ္မတဟောင်းဘာရက်အိုဘားမားကသူ့ရဲ့ဖုန်းကိုကြက်ပြတ်နားထောင်ခဲ့တယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုမှုဟာအခြေအမြစ်မရှိကြောင်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကထိတ်တန်းခေါင်းဆောင်တွေကပုံထိုးနေမှာပြောကြားလိုက်ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ပြင်ဆင်ထုတ်ပြန်တဲ့လူဝင်မှုကြီးကြပ်ရေးပိတ်ပင်မှုအမိန့်အသစ်ကိုဟာဝိုင်ပြည်နယ်ကပြည်ထောင်စုတရားသူကြီးတူကပုံထိုးနေမှာဆန်းကန်ကြောင်းအမိန့်ချမှတ်လိုက်ပါတယ်။ဒါဟာသမ္မတရဲ့အမိန့်ကြေညာချက်စတင်အသက်ဝင်မဲ့ကြာတာပတင်းနေ့မတိုင်ခင်နိုင်ရည်အနေငယ်လို့မှအမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒီအမိန့်ကိုဆိုင်းငံ့ဖို့အရေးယူမဆောင်ရွက်နိုင်ခဲ့ရင်အစားထိုးလို့မရနိုင်တဲ့နှစ်နာဆုံးရှုံးမှုနဲ့ရင်ဆိုင်ရပွဲရှိတယ်လို့ပြည်내ကိုကိုစားပြုတဲ့ရှင်းနေတွေကတက်တည်ပြနိုင်ခဲ့ကြောင်းတရားသူကြီး Derek Watson ကသူ့ရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။မွတ်စလင်အများစုနေထိုင်တဲ့6နိုင်ငံကခရီးသွားတွေနဲ့အမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်ကြမဲ့သူတွေကိုပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတ Trump ရဲ့အမိန့်ဟာကမ္ဘာလဲခရီးသွားတွေအပေါ်မိခိုနေရတဲ့ဟာဝိုင်ယီပြည်내ရဲ့စီးပွားရေးကိုထိခိုက်နိုင်တယ်လို့ပြည်내ရှင်းနေတွေကလျှောက်ထားခဲ့ကြပါတယ်။ဒါအပြင်ပြည်내အတွင်းမှာရှိတဲ့မွတ်စလင်မျိုးကန်နေအနေနဲ့လဲပိတ်ပင်ခံရတဲ့6နိုင်ငံဖြစ်တဲ့အီရန်၊လစ်ဗျာ၊ဆိုမာလီးယား၊ဆူဒန်၊စီးရီးယားနဲ့ယီမင်နိုင်ငံတို့ထံကသူတို့ရဲ့ဆွေမျိုးတွေလာရောက်လည်ပတ်နိုင်မှာမဟုတ်တဲ့အတွက်ထိခိုက်စေနိုင်တယ်လို့လဲရှင်းနေတွေကအကြောင်းပြခဲ့ကြပါတယ်။သမရရဲ့ပြည်ဝင်ခွင့်တားမြစ်တဲ့အမိန့်အစ်ကိုဟန်တာဖို့လျှောက်ထားကြတဲ့မယ်ရီလန်းအပါအဝင်တခြားပြည်နယ်6ပြည်နယ်တို့ကရှင်းနေတွေကလည်းဒီအမိန့်ဟာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံရရောက်တယ်လို့တင်ပြခဲ့ကြပါတယ်။ဒါဟာသမရထရမ့်ရဲ့ပြည်ဝင်ခွင့်အမိန့်ကိုဒုတိယအကြိမ်မြောက်ပြည်ထောင်စုတရားရုံးကဟန်တာလိုက်ခြင်းလည်းဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စွန်ကော်ရှန်းနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းစီရဲမဟာမိတ်အဖွဲ့ဝင်ကိုယ်စားလှယ်တွေကုမင်းမြို့မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအတွင်းလက်ရှိတိုက်ပွဲတွေပေါ်ဆောင်နေတဲ့တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့အစိုးရကြားဆောင်ရွက်ပေးနိုင်တဲ့အခြေအနေတွေကိုလည်းတရုတ်အစိုးရကိုယ်စားလှယ်ကကန့်လန့်ခဲ့ပါတယ်။ဒီတွေ့ဆုံမှုကိုကြည်ကြေးအဖြစ်မြန်မာညီညာရေးလုပ်ငန်းစဉ်မှာတရုတ်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်မဲ့အနေအထားရှိနေတယ်လို့မြန်မာရေးကြွန့်ကျင်သူတွေကပြောပါတယ်။စင်ကာပူမြန်မာအသက်မွေးပညာသင်ကျောင်း SMVTI ကိုလာမယ့်3နှစ်အတွင်းမြန်မာနိုင်ငံကိုလွှဲပြောင်းပေးမယ်နားလည်မှုစာချုပ်လက်မှတ်ထိုးဝဲကိုမတ်လ15ရက်နေ့ကပုံထိုးနေ့မှာကျင်းပတာမှာစင်ကာပူနိုင်ငံရဲ့ဂုဏ်တူးဆောင်အကြီးအကဲဝန်ကြီးကိုကျုပ်တောင်တက်ရောက်ခဲ့ပါတယ
်။ထိပ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။နာတော့ဆဆင်ခဲ့ကြတဲ့နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ။
This program has come to you from the Voice of America, Washington.